Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာတော်တာရှင်များရှင် VOA American တန်ကနေ2022ဒီဇင်ဘာလ6ရက်အင်္ဂါနေ့မနက်ပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်အောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်မနက်6:00နာရီခွန်တိုင်းအထိ Flying to Meter 32.49 ပြင်လှိုင်းလမ်းမီတာ190ကနေလည်းတိုင်းနာဆင်နိုင်ပါလိမ့်ရှင်ဒီနေ့မနေ့အတွက်စီစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်တိဆက်ပေးတော့ပါမယ်
။မင်္ဂလာမနေ့ခင်ပါရှင်။ကျမသင်ကြီးထိုက်ပါကိုခင်မောင်စိုးမင်းနဲ့အတူသတင်းတွေတင်ပြပါမယ်။ယူကရိန်းနိုင်ငံတော်အမှတနင်္လာနေ့ကရုရှားရဲ့မီဆိုင်းဒုံးတွေနဲ့ဒရဇက်ပစ်ခတ်တိုက်ခိုက်ခံရပါတယ်။အီရန်မှာအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေက3ရက်ကြာအထွေထွေတပိတ်ကိုတနင်္လာနေ့မှာစတင်လိုက်ကြပါပြီ။မြန်မာအာဏာပိုင်တွေအနေနဲ့သတင်းသမားတွေကိုအကြမ်းဖက်မှုဆွဲချက်တွေနဲ့မဟုတ်မမှန်ဆွဲဆိုထောက်ချနေရတွေရပ်တန့်ဖို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့CPJ ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အင်္ဂါမနက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းလေးတွေအတူဒီနေ့နားဆင်ရမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့
ဒေသခံဖွဲ့ကြီးကဒေမျိုးနယ်ဖွဲ့ကြီးကပြောလိုက်လို့8000လို့9000လို့ပြောလို့အဲဒီလိုကျွန်တော်တို့ဆောင်ရွက်သွားမှာမဟုတ်ပါဘူး။ပြောချင်တာအဲလက်ရှိလည်းဒီဥစ္စာကိုဆောင်ရွက်ဖို့အချိန်ကြီးရှိသေးဘူး။
လူသမားရဲ့ဘက်ကတောင်းဆိုတာမှန်ပေမဲ့လက်ရှိမှာတော့အနေဆုံးလာစာတိုးပေးဖို့အစီအစဉ်မရှိသေးဘူးဆိုပြီးတော့လူသမားရဲ့ဌာနရဲ့အမြဲတမ်းအတွင်းဝန်ဦးညွန့်ဝင်းက VOA ကိုပြောတော့တာပါမကြာခင်မှာပြည်စုံနာဆင်ကြဖို့ရှိပါလေ။ဒါ့အပြင်အထောက်ထားမဲ့မြန်မာနိုင်ငံကဝင်လာသူတွေထိုင်းနိုင်ငံမှာအဖမ်းခံရတဲ့တင်ယူကရိန်းစစ်ပွဲမှာယူကရိန်းနိုင်ငံသားမဟုတ်သူတွေလည်းပါဝင်တိုက်ခိုက်နေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကအော်ရန်ဂူတန်လူဝင်တွေကိုတောထဲကိုပြန်လွှတ်ပေးတဲ့တဲ့ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားပါမယ်။ဒေတာမှတ်စုစီစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်အောင်သတင်းလွှာစတဲ့စီစဉ်တွေကိုနားဆင်ကြမှာဖြစ်ပါလိမ့်။အခုရင်ဆုံးအင်္ဂါနေ့မနေ့အတွက်ထိတ်တဲရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုခင်မောင်စိုးမင်းတို့ကကြီးညာပေးပါမယ်ရှင်။
ယူကရိန်းနိုင်ငံတော်မှာတနင်္လာနေ့ကရုရှားရဲ့မီဆိုင်းဒုံးတွေနဲ့ဒရဇက်ပစ်ခတ်တိုက်ခိုက်ခံရကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။အရက်သားတွေဘေးလွတ်ရာတင်းရှောင်နိုင်ရဲ့အတွက်လည်းလေကြောင်းရန်အချက်ပေးခဲ့ကြပါတယ်
။ Bazhez droye. Хочу подякувати своим бабуам.
ယူကရိန်းကိုပစ်ခတ်တဲ့ရုရှားမီဆိုင်းဒုံးအများစုကိုလေကြောင်းရန်ကာကွယ်ရေးနဲ့ပစ်ချခဲ့ကြောင်းလျှက်စင်ပြီးပြန်လည်ရရှိရေးအတွက်လည်းဝန်တန်းတွေဆောင်ရွက်နေကြကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကတနင်္လာနေ့ဗီဒီယိုမင်ကွန်းမှာပြောဆိုသွားတာဖြစ်ပါတယ်။အင်တွေအဆောက်အုံတွေနဲ့စွန့်အင်ဆိုင်ရာအဆောက်အုံတွေအပေါ်မီဆိုင်းဒုံးတွေနဲ့အကြီးအကျယ်ထပ်ပြီးတိုက်ခိုက်မှုဟာဆိုရင်ယူကရိန်းအာဏာပိုင်တို့မှတ်စထားပြီးဖြစ်တဲ့အတိုင်းပြင်းထန်တဲ့ဆောင်းရာသီအတွင်းယူကရိန်းမှာစွန့်အင်အပူနဲ့ရေပြတ်တောက်သွားစေရေးရုရှားရဲ့မဟာဗျူဟာကိုပြသနေတာဖြစ်ပါတယ်။စွန့်အင်ထုတ်လုပ်တဲ့အခြေခံအဆောက်အုံတွေအပေါ်ရုရှားရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းမှာအရေးပေါ်လျှက်စစ်ပြက်လက်သွားစေကြောင်းယူကရိန်းရဲ့မဟာဓာတ်အားလိုင်းကိုစီမံခန့်ခွဲတဲ့ယူကရိန်းနီဂရိုကအတိအပြုပြောဆိုထားပါတယ်။ဒါပေမဲ့လည်းနိုင်ငံတဝန်းလုံးမှာလျှက်စစ်ဓာတ်အားပေးစနစ်ပုံမှန်အတိုင်းဆက်လက်လဲပတ်နေကြောင်းယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှမဲကပြောပါတယ်။Chasky Kribiria နဲ့ Odessa ရဲ့ပင်လယ်နဲ့စိတ်ကမ်းအပါအဝင်မြို့တော် Kiev တောင်ပိုင်းကဒေသအတော်များများမှာပောက်ကွဲမှုတွေရှိကြောင်း Ukraine သတင်းတွေကဖော်ပြကြပါတယ်။ Ukraine နေမြေတွေကိုရန်သူတွေကမီဆိုင်းတွေနဲ့ထပ်ပြီးတိုက်ခိုက်နေကြောင်း Ukraine သမ္မတရုံးရဲ့ဒုတိယအကြီးအကဲ Kylo Timon Shanko က Telegram မှာရေးပါတယ်။ Zaporizhia ရီဒေသတောင်ပိုင်းကနိုဘိုဆိုဗီယက်ကရွာမှာနှစ်ဦးသေဆုံးပြီးသုံးဦးဒဏ်ရာရတဲ့အထက်မှာ22လအရွယ်ကလေးတဦးလည်းပါဝင်တယ်လို့သူကပြောပါတယ်ရှင်
။အီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေက3ရက်ကြာအထွေထွေတပိတ်ကိုတနင်္လာနေ့ကစတင်လိုက်ကြပြီးဈေးဆိုင်တွေစီးပွားရေးလုပ်ငန်းတွေကိုဗုဒ္ဓဦးနေ့အထိပိတ်ထားကြဖို့လည်းတိုက်တွန်းလိုက်ပါတယ်။တဟီရန်မြို့တော်နဲ့တခြားကာဂျက်အစ်စဖဟန်မုစဟန်တာဗရစ်ရှာရစ်စားတဲ့မြို့တွေအပါအဝင်နိုင်ငံအနှံ့အပြားကမြို့တွေမှာစီးပွားရေးဆိုင်ရာနေရာတချို့ကဈေးဆိုင်တွေပိတ်ထားကြတာကိုဆိုရှယ်မီဒီယာလူမှုကွန်ရက်ကဗီဒီယိုတွေတင်ထားကြတာကို Reuters သတင်းမှာဖော်ပြထားကြပါတယ်။ AP သတင်းဌာနမှာလည်း AP သတင်းဌာနမှာလည်းတဟီရန်မြို့တော်ရဲ့ Grand Bazaar မှာ၃ဘုံပုံ၃ဘုံလောက်ရှိတဲ့ဆိုင်ငန်းတွေပိတ်ထားတယ်လို့ဖော်ပြထားပါတယ်။တဟီရန်မြို့တော်ရဲ့မြို့လယ်မှာဆိုရင်အဓိကယုံနေနေရဲ့ရဲတပ်ဖွဲ့တွေနေဖြတ်ကျန့်ထားတာကိုလည်းမျက်မြင်သက်သေတွေကပြောပါတယ်။အီရန်တရားသူကြီးချုပ် ရိုလီဟော်စိန်မူစီနီအီဂျက်ကလည်းစီးပွားရေးလုပ်ငန်းတွေဆိုင်ငန်းတွေပိတ်ဖို့လှုံ့ဆော်အားပေးသူမြို့သူကိုမဆိုဖမ်းဆီးဖို့အမိန့်ထုတ်လိုက်ပါတယ်။အီရန်နိုင်ငံမှာစက်တင်ဘာလလောက်ကစပြီးကတ်လူမျိုးအမျိုးသမီးမာရှာအမီနီကိုမွတ်စလင်အမျိုးသမီးတွေခေါင်းစည်းပေါ်မှာခြုံရမဲ့စီကံတိတိကျကျမလိုက်နာလို့ဆိုပြီးဘာသာရေးရဲတွေရဲ့ဖမ်းဆီးခြင်းခံရပြီးတဲ့နောက်တေဆုံးသွားတာကိုမကြေမနက်ဖြစ်ပြီးတနိုင်ငံလုံးစာကျင်ဆန္ဒပြခဲ့တာအခုချိန်ထိဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်ဆိုင်ရာပါကစ္စတန်တန်ယုံအကြီးအကဲကိုပြီးခဲ့တဲ့သတင်းပတ်အတွင်းလောက်ကျန်တပ်ဖြတ်ဖို့တိုက်ခိုက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အစ္စလာမ်ဘက်အစိုးရ IS စစ်သွေးချာအဖွဲ့ရဲ့နိုင်ငံခြားသားအဖွဲ့ဝင်တဦးကိုဖမ်းဆီးထားကြောင်းအာဖဂန်တာလီဘန်အာဏာပိုင်တို့ကတင်းနယ်လာနေမှပြောပါတယ်။ကာဘူးမြို့တော်မှာပါကစ္စတန်တန်မှုယူဘတ်အာရာမန်နီဇာမာနီကိုပြီးခဲ့တဲ့တောက်ကြနေတုန်းကတနက်နေ့ပြစ်ခတ်မှုဟာဆိုရင်ပါကစ္စတန်နဲ့ဆက်ဆံရေးပြတ်စေဖို့ရည်ရွယ်ဆောင်ရွက်ခဲ့တာဖြစ်ကြောင်းကနဦးစုံစမ်းစစ်ဆေးမှုတွေကိုကိုးကားပြီးတာလီဘန်ပြောခွင့်ရဇာဘီဦးလာမူဂျာဟစ်ကကြေညာချက်မှာပြောဆိုထားပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်း IS အဖွဲ့ကပြောဆိုထားပါတယ်။ဒေသဆိုင်ရာအဖွဲ့ကွဲတစ်ခုဖြစ်တဲ့ ISIS-K အဖွဲ့ကတနက်သမားနှစ်ဦးကတိုက်ခိုက်ခဲ့တာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဖန်စီခံထားရသူဟာနိုင်ငံခြားသားတအုပ်ဖြစ်ပြီး IS အဖွဲ့ဝင်ဖြစ်ကြောင်းတာလီဘန်ပြောခွင့်ရမူဂျာဟစ်ကတွစ်တာမှာရေးပါတယ်။ဆွဆွဲချက်နဲ့ဖန်ခံထားရသူဟာဘယ်နိုင်ငံသားလဲဆိုတာကိုတော့သူကမပြောပါဘူး။ဒီတိုက်ခိုက်မှုဟာဆိုရင် ISIS-K နဲ့တာလီဘန်စန့်ကျင်ရေးအဖွဲ့တွေရဲ့ပူးပေါင်းစီစဉ်မှုဖြစ်တယ်လို့လည်းပြောပါတယ်။ပါကစ္စတန်တန်မှုနေဇာမာနီဟာတန်ယုံဝင်အတွင်းနေကင်းလမ်းလျှောက်နေစဉ်မှာတနက်သမားတွေကအနီးကအဆောက်အုံကနေပြစ်ခတ်ခဲ့တာလို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်တန်ယုံအကြီးအကဲကတော့ထိခိုက်ဒဏ်ရာမရခဲ့ပေမဲ့သူ့ရဲ့ပါကစ္စတန်လုံခြုံရေးအဆောက်ကတော့ရင်ပတ်နဲ့ခြေထောက်နှစ်ဖက်စလုံးမှာကြီးထိခဲ့ပါတယ်ရှင
်အီသီယိုးပီးယားနိုင်ငံရှိထိန်းသိမ်းရေးစခန်းတစ်ခုကတီဂရေးရီးယားအကျဉ်းသား83ဦးကိုအဆောင်တွေနဲ့ရွာသားတွေကမနစ်နစ်ကုန်ပိုင်းကအစုလိုက်အပြုံလိုက်တက်ဖြတ်ခဲ့မှုဖြစ်ပွားခဲ့ပြီးဒါဟာတီဂရစ်စစ်ပွဲစတင်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်မှာအဆိုးရွားဆုံးတက်ဖြတ်မှုဖြစ်ကြောင်းသတင်းထွက်ပေါ်လာပါတယ်။2022ခုနှစ်နိုဝင်ဘာလ21ရက်နေ့ကတောင်နိုင်ငံတောင်ပိုင်းမာရစ်အဗရာမြို့အနီးတီဂရေးရီယန်စစ်တုံးမှ2000ကျော်ထိမ့်သိမ်းထားတဲ့စခန်းတစ်ခုမှာတက်ဖြတ်မှုဖြစ်ခဲ့ကြောင်းဒီဝါရှင်တန်ပို့သတင်းစာမှာတနင်္ဂနွေနေ့ကဖော်ပြထားပါတယ်မျက်မြင်သက်သေတွေရဲ့ဖော်ပြချက်အရအဲ့ဒီနေ့နေ့လယ်ပိုင်းမှာစကန်ကိုစောင့်ကြံနေကြတဲ့အီသီယိုးပီးယားအဆောင်စစ်သားခန့်မှန်းခြေ16ဦးကနေ18ဦးလောက်ကနေစတင်ပစ်ခတ်ကြရာတီဂရေးရီးယားအကျဉ်းသားအများအပြားဟာခြုံပုတ်တွေရှိရာကိုထွက်ပြေးကြတယ်လို့လည်းရေးသားထားပါတယ်အဲ့ဒီနောက်အဆောင်စစ်သားတွေကလိုက်လံရှာဖွေခဲ့ကြပါတယ်အဆောင်စစ်သားတွေလက်ကနေလွတ်မြောက်လာတဲ့တီဂရေးရီးယန်အကျဉ်းသားတွေဟာတနအီလောက်ကြာတဲ့အခါမှာသူတို့ကိုကယ်တင်ဖို့အီသီယိုးပီးယားဒေသခံတွေကိုတွားရောက်အကူအညီတောင်းခဲ့ကြပါတယ်။ဒါပေမဲ့လည်းသူတို့ကိုအနည်းဆုံးလူ150လောက်ရှိတဲ့ဒေသခံလူအုပ်ကြီးကနေဒုတ်တွေဓားတွေကြောက်ခဲတွေနဲ့ဝိုင်းဝန်းတိုက်ခိုက်ခဲ့တာခံရပါတယ်။အဲ့ဒီစစ်တုံးမှန်းတွေဟာအီသီယိုးပီးယားစစ်တပ်ကဒေသခံတွေကိုတပ်ဖြတ်ရမှာတာဝန်ရှိတဲ့သူတွေတိုက်ခိုက်ခဲ့သူတွေလို့ရွာသားတွေကလိန်ညာပြောဆိုကြတယ်လို့လည်းဝါရှင်တန်ပို့စ်တွေကိုသတင်းပေးတဲ့မျက်မြင်သက်တွေကထွက်ဆိုကြပါတယ်။ဒါပေမဲ့လည်း The Washington Post သတင်းစာမှာတော့အဲ့ဒီအကျဉ်းသားတွေဟာအီသီယိုးပီးယားတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့သူတွေမဟုတ်ဘူးလို့ရေးသားထားပါတယ်။အဲ့ဒီလိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပွားတဲ့အချိန်ဟာတီဂရစ်တပ်ဖွဲ့တွေအီသီယိုးပီးယားနိုင်ငံမြို့တော်အဒစ်အဘာဘာကိုတိုက်ခိုက်ဖို့ချီတက်နေတဲ့အချိန်လည်းဖြစ်ပါတယ်။အစုလိုက်အပြုံလိုက်တပ်ဖြတ်ခံရသူ83ဦးရဲ့ရုပ်အလောင်းတွေကိုတိမ့်သိရစခန်းအနီးမှာမြုပ်နှံခဲ့ကြောင်းမျက်မြင်သက်သေတွေကပြောဆိုပါတယ်ခင်ဗျာ။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာအစီအစဉ်ရဲ့အင်ကာနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ် မြန်မာအာဏာပိုင်တွေကသတင်းသမားတွေကိုအကြမ်းဖက်မှုဆွဲချက်တွေနဲ့မဟုတ်မမှန်ဆွဲဆိုထောင်ချနေတာတွေရပ်တန့်ဖို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကတနင်္လာနေ့မှာတောင်းဆိုပါတယ်။မြို့ဝကျွန်းပေါ်အခြေစိုက်အလို့သတင်းထောက်ကိုမျိုးဆန်စုကိုအကြမ်းဖက်မှုဆိုင်ရာဆွဲချက်တွေနဲ့ဖျားပုံအချင်းထောင်တရားရုံးကထောင်ဒဏ်15နှစ်ချမှတ်ခဲ့ပြီးနောက် CPJ ကတောင်းဆိုလိုက်တာပါ။ကိုမျိုးဆန်စုအပါအဝင်ဖန်စီကံတင်းသမားတွေကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့လဲ CPJ ကတောင်းဆိုပါတယ်။နိုဝင်ဘာလ30ရက်နေ့ကအလွတ်တင်းထောက်ကိုမျိုးဆန်စုကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှ50ညအတွက်ထောင်ဒဏ်10နှစ်နဲ့ပုံမှ50နှစ်ကအတွက်ထောင်ဒဏ်5နှစ်စုစုပေါင်း5နှစ်ချမှတ်ခဲ့တာလို့သူ့ရဲ့မိတ်ဆွေတဦးရဲ့အပြောကိုကိုကာပေ Details News Agency ကဖော်ပြပါတယ်။ Data News Agency ရဲ့သတင်းထောက်ဟောင်းဖြစ်ပြီးအလို့သတင်းထောက်လုပ်နေတဲ့ကိုမျိုးဆန်စိုးကတော့2021ခုနှစ်ဩဂုတ်လအတွင်းဖြာပုံမှာဖမ်းဆီးခံရတာဖြစ်ကြောင်းလဲ CPJ ကဖော်ပြထားပါတယ်ရှင်
။ရာသီဥတုနဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေကြောင့်ဒုက္ခရောက်နေကြတဲ့ကလေးတွေအတွက်အကူအညီပေးဖို့ဒေါ်လာ10ဘီလီယံလိုအပ်ကြောင်းကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပြောပါတယ်။ဒီကနေ့အချိန်မှာကလေးတငယ်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်ချက်ဟာတမိုင်းမှာမကြာသေးခင်ကကြုံတွေ့ခဲ့ရတာတွေထက်ပိုပြီးတော့များပြားနေတယ်လို့ UNICEF အမှုဆောင်ဒါရိုက်တာကက်သရင်းရက်ဆဲကပြောပါတယ်။ရာသီဥတုဆိုင်ရာရိုက်ခတ်မှုရဲ့ချိန်ချောက်မှုကြီးထွားလာတာကိုဗစ်ကာယောဂါဒဏ်ခံရတာတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေကိုဖြည့်ဆည်းမှုအတွက်အရေးပေါ်ရန်မုံငွေဒေါ်လာတန်ပေါင်း 10.3 ဘီလီယံထည့်ဝင်ကြဖို့ UNICEF ကအကူအညီတောင်းခံလိုက်ပါတယ်အဲ့ဒီငွေတွေဟာကလေးတငယ်တန်းပေါင်း130အပါအဝင်လူတန်းပေါင်း183တန်းအတွက်သုံးစွဲမှလို့လဲသူကပြောဆိုလိုက်ပါတယ်ခင်ဗျာ
ရုရှားနိုင်ငံ Gaspian ပင်လယ်ကမ်းခြေတစ်လျှောက်မှာရှားပါပင်လယ်ဖြန်အသေးအကောင်ရေအနည်းဆုံး2500လောက်တောင်တင်လာကြောင်းဒေသဆိုင်ရာသဘာဝပတ်ဝန်းကျင်ဆိုင်ရာဌာနကပြောပါတယ်ရုရှားနိုင်ငံတောင်ပိုင်းဒါဂျက်စတန်ကမ်းခြေတွေမှာပင်လယ်ဖြန်တွေတည်ဆုံပြီးတောင်တင်လာရတဲ့အကြောင်းရင်းကိုသိရဖို့လဲစုံစမ်းစစ်ဆေးနေကြပါတယ်ကြီးကိတ်ထံရရတာမျိုးမတွေ့ရတာကြောင့်ယောဂါဖြစ်သေးဆုံးတာဖြစ်ပုံရကြောင်းဒါပေမဲ့စမ်းသပ်စစ်ဆေးရအောင်မှဖြစ်ကြောင်းဒေသဆိုင်ရာသဘာဝပတ်ဝန်းကျင်ရေရှင်းနေုံကအခြေအကဲကပြောပြသွားတာဖြစ်ပါတယ်ပင်လယ်ချမ်းပြင်ထုတ်လွတ်တဲ့ဓာတ်ငွေကြောင်းအသက်ရှူချက်မှုကိုသေဆုံးရတဲ့အဓိကအကြောင်းရင်းအဖြစ်အနာပိုင်းတို့စစ်ဆေးနေကြောင်းလဲရုရှားရဲ့သဘာဝရင်းမြစ်ဆိုင်ရာဌာနအခြေအကဲကပြောပါတယ်ရှင်
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတနင်္လာနေ့ပွဲစဉ်မှာဘရာဇီးနဲ့ခရိုအေးရှားအသင်းတို့ကွာတာဖိုင်နယ်တက်သွားပါတယ်။ဘရာဇီးအသင်းကပထမပိုင်း6မိနစ်ကစပြီး၄ဂိုးဆက်တိုက်ရရှိခဲ့ပြီးတောင်ကိုရီးယားကဒုတိယပိုင်းကြမှာ၃ဂိုးရရှိခဲ့တာကြောင့်၄ဂိုး၃ဂိုးနဲ့အဆုံးသတ်ခဲ့ပါတယ်။တနင်္လာနေ့ကအစောပိုင်းကစားခဲ့ကြတဲ့ခရိုအေးရှားနဲ့ဂျပန်ပွဲစဉ်မှာတော့၃ဂိုးစီတရေကျခဲ့ပြီးတဲ့နောက်အချိန်ပို15မိနစ်ကစားခဲ့ကြရာဘယ်ဘက်ကမှဂိုးမသွင်းနိုင်ခဲ့ပဲပယ်နတီနဲ့အဆုံးဖြတ်ပေးခဲ့ရပါတယ်။ပယ်နတီ၅လုံးကန်သွင်းရမှာခရိုအေးရှားဂိုးသမားက၃လုံးကိုကာကွယ်ခဲ့ပြီးဂျပန်ဂိုးသမားကတော့၁လုံးကို၁လုံးပဲကာကွယ်ခဲ့နိုင်ခဲ့တာကြောင့်၃ဂိုး၃ဂိုးနဲ့အဆုံးသတ်ခဲ့ရပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ထိတ်တဲရောက်တဲ့တဲ့နေ့ကိုမတ်တငီထိုင်တဲ့ကိုခင်မောင်ဆိုရင်းတို့တင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အခုရင်ဆုံးတော့မြန်မာအလို့သမားတွေရဲ့အနေဆုံးလုခလားစာတိုးမြင့်ပေးတဲ့တဲ့နေ့ကိုတင်ဆက်ပေးကြပါမယ်။မြန်မာလူသမားတွေအတွက်တရက်တာအနေဆုံးလောက်ခလာစာတရက်ကို4800ကျပ်ကနေပြင်ဆင်သတ်မှတ်တော့မယ်ဆိုတဲ့သတင်းတွေကြဲကြဲပြဲပြဲထွက်ပေါ်လာပြီမယ်လေမြန်မာအလို့သမားဌာနဘက်ကတော့လက်တလုံးမှာလောက်ခလာစာနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချတာတွေမရှိသေးတဲ့အကြောင်းပြောဆိုထားပါတယ်လာစာတိုးပေးဖို့ကိစ္စဆိုတာလက်ရှိချိန်တွေမှာသူတို့အနေနဲ့ကြီးမားတဲ့စိန်ခေါ်မှုဖြစ်နေတဲ့အကြောင်းကိုလည်းအလို့သမားရေးဌာနအရာရှိကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုဝင်းခန့်မောင်တင်ဆက်ထားပါတယ်ရှင်
ထွေထွေကုံစင်းတို့မြင့်တက်လာမှုကြောင့်အနေဆုံးလောက်ခလာစာတရက်4800ကို8000ကျပ်အထိတိုးပေးဖို့စက်မှုဆောင်လုံသမားတွေကတောင်းဆိုနေပေမဲ့မြန်မာလုံသမားရဲ့ဌာနဘက်ကတော့ဒီကိစ္စကိုသူတို့အနေနဲ့လက်ငင်းဆုံးဖြတ်ပေးဖို့အစီအစဉ်မရှိသေးကြောင်း VOE ကိုပြောပါတယ်စီးပွားရေးကောင်းစွာမလဲပတ်သေးတဲ့အတွက်လာစာတိုးပေးဖို့ဆိုတာကြီးမားတဲ့စိန်ခေါ်မှုဖြစ်နေတယ်လို့လုံသမားရဲ့ဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းက VOE ကိုပြောပါတယ်
ဘယ်အခြေခံအဖွဲ့ကြီးကဘယ်မျိုးနယ်အဖွဲ့ကြီးကပြောလိုက်လို့8000လို့9000လို့ပြောလို့အဲဒီလိုကျွန်တော်တို့ဆောင်ရွက်သွားမှာမဟုတ်ပါဘူးပြောချင်တာအဲလက်ရှိလည်းဒီဥစ္စာကိုဆောင်ရွက်ဖို့အခြေအနေရှိသေးဘူးကျွန်တော်နိုင်ငံဝန်ကြီးချုပ်ကိုယ်တိုင်ပြောထားတာရှိတယ် တန်းကြီးရဲ့စီးပွားရေးဟာကောင်းမွန်ဆောင်ရွက်ပြီးမှပဲသူ့ရဲ့ဝန်ထမ်းတွေလာသာတိုးဖို့အခက်ကလည်းပုဂ္ဂလိကကဏ္ဍမှာရှိတဲ့အလုပ်သမားတွေရဲ့အခြေခံလာသာတွေကိုဟိုမြင့်တင်ပေးဖို့ဆိုပြီးတော့ဒီလိုပြောထားတာရှိပါတယ်ဗျာအဲ့ပွင့်ရင်ပြောရင်လက်ရှိနိုင်ငံတော်ခြေနေကစီးပွားရေးကောင်းအောင်လုပ်နေသေးဒီခြေနေပဲရှိတယ်ဒါကြောင့်အဲလက်တလုံးမှာမူလသတ်မှတ်ထားတဲ့နှုတ်ကနေနောက်နှုတ်တစ်ခုကိုကျွန်တော်တို့ကြောင်းဖို့အတိုးတက်ဖို့ဆိုတာကျွန်တော်တို့အရန်ကြီးမားတဲ့စိန်ခေါ်မှုဖြစ်ပါတယ
်စီးပွားရေးတိုးတက်လာမယ့်ခြေကိုမှန်းဆပြီးလက်တလုံးမှာလောကလာစာကိစ္စကိုဆွေးနွေးနေခြင်းပဲဖြစ်တယ်လို့သူကပြောပါတယ်အထည်ချုပ်အိတ်ချုပ်လုပ်ငန်းတွေမှာကုန်အမာတွေကျဆင်းနေတယ်လို့တစ်ဖက်မှာလည်းဒေါ်လာငွေလဲလှယ်နှုန်းကြောင့်ကုန်ကျန်းဈေးတက်တာနဲ့ကြုံနေရတယ်လို့အမြဲတမ်းတွင်းဝင်ဦးညွန့်ဝင်းကပြောပါတယ်အနေအဆုံးလောကလာစာတတ်မှတ်ချက်ကိုတရက်တာအလုပ်ချိန်၈နာရီအတွက်4800ကျပ်အဖြစ်2018ခုနှစ်မှာ NLD အစိုးရကပြောင်းလဲတတ်မှတ်ခဲ့တာပါအခုစစ်ကောင်စီလက်ထက်မှာတော့အထွေထွေကုန်စည်နှုန်းအဆမတန်တက်လာတယ်လို့ကမ္ဘာစီးပွားရေးအကြက်တဲကိုလည်းရင်ဆိုင်ရတာကြောင့်လုံသမားတွေလာစာတိုးပေးဖို့တောင်းဆိုလာကြပါတယ်။တရက်လောက4800ကျပ်ကနေတိုးပေးဖို့အတွက်လဲစက်ယုံတွင်ဆန္ဒပြတောင်းဆိုမှုတွေအများပြားရှိနေတာပါ။နာမည်ကြီး Adidas ဖက်နက်တွေကိုချုပ်ပေးနေတဲ့မြန်မာပေါင်ချင်းစက်ယုံမှာတရက်လောက8000ကျပ်တိုးတောင်းတဲ့အတွက်လုံသမား26ယောက်အလုပ်ထုတ်ခံထားပါတယ်။လက်ရှိမှာသူတို့အားလုံးလုံသမားညွှန်ကြားရေးဦးစီးဌာနမှာအမှုရင်ဆိုင်နေရတာပါ။သူတို့ကိုအလုပ်ပြန်ခန့်ပေးဖို့ Adidas လုပ်ငန်းဘက်ကတောင်းဆိုထားပေမဲ့မြန်မာပေါင်ချိန်ဘက်ကတော့လက်မခံသေးပါဘူးအခုရေဆိုင်နေရတဲ့မြန်မာပေါင်ချိန်ဆက်ယုံကအလုပ်သမားတို့ကအခုလိုပြောပါတယ
်ဒီမှာဒီလုပ်ငန်းကိုလည်းပြောင်းဝင်ဖို့ရတယ်ဒီမှာတော့လည်းအစမ်းဆုံးပြီးလုံဆောင်နေတယ်ပြီးတော့လည်းအဒီတက်ဘက်ကလည်းစုံစမ်းမှုတွေလုပ်နေတဲ့အချိန်မှာလည်းပေါ့နော်သူတို့ကအဒီတက်ကိုအရေးမလုပ်အဒီတက်ကလုပ်ချက်အောင်သူကအဒီတက်ကိုအရေးမလုပ်ဘူးဆိုတဲ့ပုံစံမျိုးကိုလုပ်နေတာပေါ့နော်ဒီမှာတော့ဟုတ်အဲ့အဲ့မျိုးတွေလည်းဆက်ပြီးတော့မလုံဆောင်ဘူးเนาะပြီးတော့ဒီမှာတော့ဒီအလုံသမားတွေရင်းကြော်ပေါ့နော်ဒီအလုံသမားဝင်ကြီးဌာနဘက်ကလည်းလောက်ကလည်းကြိုးတမယ်ဆိုတဲ့အတွက်ပေါ့လေအများကြီးညှော်လင့်ထားပါတယ်လို့ဟုတ
်မြန်မာပေါင်ချိန်ဆက်ယုံကအလုံသမားတွေခွင့်ရချိုးဖောက်ခံနေရတာကိုလီယော့တိုင်းသတင်းစာကြီးကပြီးခဲ့တဲ့ရက်ပိုင်းမှာပဲရေးသားဖော်ပြခဲ့ပါတယ်။ကမ္ဘာဖလားမှာအာကစားသမားတွေဝတ်တဲ့ဂျာစီအင်ကြီးကိုမြန်မာနိုင်ငံကအလုပ်သမားတွေကတရက်လောက $2ကျော်လေးနဲ့ချုပ်လှုပ်ပေးခဲ့တာလို့ရေးသားဖော်ပြခဲ့တာပါ။အထက်ကျုပ်ဆက်ယုံတွေမှာလုပ်သမားခွင့်ရချိုးပေါက်ခံရတဲ့ကိစ္စတွေလည်းများပြားဖြစ်ပေါ်နေပါတယ်။ရန်ကုန်အင်းစိန်ဆုံ3ကကော်တွန်တက်ဆိုင်ဂါမန့်ကုမ္ပဏီဟာလုပ်သမားတွေကိုပေးရမယ့်ကျွမ်းကျင်ကြီးကိုဖျက်တောက်ခဲ့ပါတယ်။ဒါကြောင့်နိုဝင်ဘာလထဲမှာအဲ့ဒီဆက်ယုံကလုံသမား1000ကျော်ဆန္ဒပြတောင်းဆိုခဲ့ကြတာပါ။တနိုင်ငံလုံးကအထည်ချုပ်လုပ်ငန်းတွေမှာလုတ်ကင်နေတဲ့မြန်မာအလုပ်သမားကအခုနှစ်အောက်တိုဘာလကုန်ထိ4,100ကျော်ရှိပြီးနိုင်ငံသားသား2600ကျော်ရှိတယ်လို့အစိုးရလုပ်သမားဌာနဘက်ကပြောပါတယ
်။ကိုဝင်ခန့်မောင်တင်ဆက်ပေးကြတာဖြစ်ပါတယ်။ကျမတို့ VOA Radio ရုပ်သံစီးရီးတွေကို VOA ရဲ့ Internet စာမျက်နှာ website အပြင် Facebook လူမှုကွန်ရက်နဲ့ YouTube ပေါ်မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတော့အထောက်ထားမဲ့မြန်မာနိုင်ငံကဝင်လာသူတွေထိုင်းနိုင်ငံမှာအဖမ်းခံရတဲ့တဲ့တင်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံကအထောက်ထားမဲ့ဝင်လာသူအယောက်50ကျော်ကိုထိုင်းအာဏာပိုင်တွေကကန်ချနာပူရီပြည်နယ်ထဲမှာဖမ်းဆီးလိုက်ပါတယ်။မလေးရှားနိုင်ငံကိုတွားရောက်ဖို့ကြိုးစားရင်းနဲ့ဖမ်းဆီးခံခဲ့ရတာဆိုပြီးတော့အလုသမားကြီးလှုပ်ရှားသူတွေကပြောပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်အမေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်စံရွတ်မြို့နယ်ကနေတဆင့်မလေးရှားနိုင်ငံကိုတရားမဝင်တဲ့နီးနဲ့တွားရောက်ကြမဲ့မြန်မာနိုင်ငံသား50ကျော်ကိုဒီဇင်ဘာလ4ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းမိခဲ့တာပါသူတို့တွေဟာကားသုံးစီးနဲ့လာကြတာဖြစ်ပြီးကြိုတင်သတင်းရထားတဲ့အတွက်အာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပြပါတယ်
ဟုတ်အဓိကတော့ကျွန်တော်ဒီကန်ချနာပူရီခရင်ပေါ့ထိုင်းနိုင်ငံမှာနေကြပေါ့ဒီကျွန်တော်တို့ဆိုင်ရုပ်ညနေတယ်မှာဖမ်းပြီးတယ်လို့ကျွန်တော်သိရတယ်ပေါ့အကုန်လုံးကျွန်တော်တို့ဒီအမျိုးသမီး10ယောက်အမျိုးသား43ယောက်ပေါ့နော်ပေါင်း53ယောက်ဖမ်းပြီးတယ်ဒါဟိန္ဒူဘာသာကိုးကွယ်တယ်လို့တော့ကျွန်တော်တို့သိရတယ်ဒါသူတို့ကကျွန်တော်တို့ဒီထိုင်းမှာအလုပ်လုပ်တော့မဟုတ်ဘူးသူတို့ဒီမလေးရှားကိုသွားမယ်ဆိုတဲ့ဟာမျိုးသူထွက်ထွက်ဆူကြတာမျိုးကြားတာ
အခုလိုမျိုးမြန်မာနိုင်ငံကနေထိုင်းကိုဖျက်ပြီးမလေးရှားနိုင်ငံကိုတရားမဝင်နှီးနဲ့ဝင်ရောက်ကြမဲ့သူတွေများတဲ့အတွက်ထိုင်းမလေးနယ်စပ်မှာအဖမ်းဆီးတွေနေ့စဉ်နှီးပါးရှိနေတယ်လို့လည်းဦးထူးချစ်ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့တာကြံဖန်ကြံကအဲ့ဒီဘက်ကထက်ကျွန်တော်တို့ဟိုဒီတောင်ပိုင်းပေါ်တော့တောင်ပိုင်းတစ်ခုလုံးကနေချက်တာပေါ့အဲ့ဒီနယ်စပ်တွေတော့ပြင်နေတန်းနေရတော့အဓိကတော့မလေးရှားကိုသွားတဲ့လူတွေတော်တော်များများဟိုတွေ့နေရတယ်တချို့ကလည်းဖမ်းမိတာရှိတယ်လို့အော်ကျွန်တော်တို့အရင်တုန်းကပုံစံနေတဲ့နိုင်ရှင်နဲ့ဆိုတော့အဖန်ကြီးစိတ်စိတ်လာလဲကြုံရတယ်ဒါမှမဟုတ်ပို့ပြီးတော့ပေါ့နော်ဒီတရားမဝင်နိုင်ငံကနေဝင်လာတဲ့လူတွေပုံများလာတယ်လို့အဲကြောင့်မလို့ပဲကျွန်တော်ကတော့ဖန်စီမှုတွေက ဟိုလေးတိုင်းလို့ဖြစ်နေတာဆိုတော့အခုသွားမဲ့လူတွေမလေးမသွားလို့မလို့ပြောတယ်အင
်းအခုဖမ်းပြီးတဲ့လူ90ကျော်ဟာဒီဇင်ဘာလ4ရက်နေ့မနေ့ပိုင်းကကန်ချနာပူရီပီနယ်စံရုပ်နယ်စပ်မှာအမှတ်136နေချောင်းဆောင်တက်ကဖမ်းဆီးခဲ့တာပါသူတို့တွေဟာမလေးရှားကိုသွားဖို့အတွက်လူကုန်ကူးတဲ့ပွဲစားတွေကိုဘတ်ငွေ3000ခွဲကနေ4000အထိပေးခဲ့ကြရတယ်လို့လဲဆိုပါတယ်။အလားတူဒီဇင်ဘာလ3ရက်နေ့တုန်းကလည်းစူရတ်ထာနီခရိုင်မှာကားနှစ်စီးနဲ့အထောက်ထားမဲ့မြန်မာလူသမား26ယောက်ကိုဖမ်းမိခဲ့တဲ့အကြောင်းခရိုင်လူဝင်မှုကြီးကြပ်ရေးရုံးကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ VOA မြန်မာပဲသတင်းတော်မေးမှသတင်းပေးပို့ထားဖြစ်ပါလေ။ကျမတို့ VOA ရဲ့အင်ကာမနက်ရေဒီယိုရုပ်သံစီစဉ်တွေကိုအမေရိကန်ပြည်အရဆွေးမြေတော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုလိုပြည်တွင်းသတင်းဆောင်မတွေအပြီးမှာနိုင်ငံတကာသတင်းဆောင်မတစ်ခုကိုအလှည့်ပေးကြပါလိမ့်။ယူကရိန်းစစ်ပွဲမှာယူကရိန်းနိုင်ငံသားတွေမဟုတ်သူတွေလည်းပါဝင်တိုက်ခိုက်ပေးနေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါလိမ့်။ရုရှားကျူးကျော်စစ်တပ်နဲ့အလူးလဲရင်ဆိုင်နေရတဲ့ဖြစ်ရပ်တွေကြောင့်ယူကရိန်းနိုင်ငံဘက်ကကုသဘောဆန္ဒနဲ့ဝင်ပြီးတော့တိုက်ခိုက်ပေးသူတွေထဲမှာယူကရိန်းနိုင်ငံသားမဟုတ်တဲ့သူတွေလည်းပါဝင်ပါလိမ့်။အဲ့ဒီလိုစေနာဝန်ထမ်းတပ်သားနှစ်ဦးနဲ့တွေ့ဆုံမေးမြန်းထားတဲ့ VOA သတင်းတော်အန်နာကိုစတူရှန်ကိုရဲ့သတင်းလွှာကိုနန်းလောင်ကတင်ဆက်ပေးထားပါရရှင်
။အတလန်တိတ်သမုတ်ပြခိုက်ကဘာမျူဒရာကျွန်းသားတဦးဖြစ်သူအသက်36နှစ်အရွယ်ဂျေဆန်ရင်းဟာယူကရိန်းစစ်ဖက်တပ်ဖွဲ့ဝင်တွေကိုအရေးပေါ်ရှေ့ဥတုနာပြုစုနေအခြေခံနိလန့်တွေတင်ကြားပေးနေသူဖြစ်ပါတယ်။
Just looking for something to do, something, or I wanted to help. I spent a good bit of that time training.
တခုခုလှုပ်ပေးဖို့နီးလန်းရှာနေကြတာပါ။ကျွန်တော်အကူအညီပေးကြပါတယ်။လူသစ်တွေကိုလည်းလေ့ကျင့်ပေးပူပါတယ်။ကျွန်တော်ကဆေးမှုအဖြစ်နှစ်နှစ်လောက်ကင်ခဲ့ပူပါတယ်။နောက်ပြီးရဲတပ်ဖွဲ့နဲ့တွဲလို့တဲ့ဌာနမှာလည်းဆေးဝန်ထမ်းအဖြစ်လောက်ကင်ခဲ့ပူပါတယ်
။ British လက်အောက်ခံကိုပိုင်အုပ်ချုပ်ခွင့်ရဘာမျူဒရာကျွန်းရဲ့ကာကွယ်ရေးတပ်မှာလည်း Green အမှုထမ်းခဲ့ပူပါတယ်။အမေရိကန်အခြေဆိုင် Task Force Yankee လူမှုကူညီရေးအဖွဲ့ရဲ့ဖိတ်ကြားချက်အရမေလနောက်ပိုင်းမှာပဲယူကရိန်းနိုင်ငံကိုသူရောက်ရှိလာတာပါ။အဲ့ဒီအချိန်ကလေးကယူကရိန်းနိုင်ငံသဝန်ကတိုက်ခိုက်ရေးသမားတွေကိုသူကအလိုက်ပြီးတော့သင်တန်းပေးလာတာဖြစ်ပါတယ
်။ Kharkiv, Kramatorsk, Odessa, Mykolaiv.
Kharkiv, Kiamandonyan, Odessa, Mykolaiv. နောက်ပြီးဘလက်ဂလီးယားကိုလည်းကျွန်တော်ရောက်ခဲ့ပြီးပါပြီ။
ကိဖ်မြို့စေတနာဝန်ထမ်းလေ့ကျင့်ရေးစင်တာမှာတော့တိုက်ပွဲဝင်တပ်သားတွေကိုပြုစုကူတာနေသေးတင်ကြားပေးပါတယ်။မတ်လနောက်မိုင်းကစပြီးလက်ရှိအချိန်ထိတနနာ 9,000 ကျော်ကိုအခြေခံပြုစုကူတာနေတွေတင်ကြားပေးခဲ့ပြီးပါပြီ
။
ဒါရရထားတဲ့လူတစ်ယောက်ကိုမြေကြီးပေါ်မှာဒီလိုတိုက်ဆွဲလာမယ်ဆိုရင်ကြောက်တုံးကြောက်ခဲတွေနဲ့မန်ကွဲစားတွေကြောင့်လူနာတင်တဲ့မိုးကာစားတွေဆုတ်ပြတ်သွားနိုင်တယ်လို့လူနာကဘာထိခိုက်နိုင်မှာလဲလို့တင်တန်းဆရာကရှင်းပြနေတာပါ။အခြေခံတင်နန်းစင်းတင်နန်းသားတွေအနေနဲ့အစစ်မြင့်တင်နန်းဆက်ပြီးတော့လေလာသင်ယူနိုင်ပြီးရှေ့ရန်ဆေးမှုရာထူးကိုလည်းလျှောက်ထားနိုင်ပါတယ်။ဒီလိုရှေ့ဥတုနာပြုစုနေတင်နန်းကြောင့်အသက်30အရွယ်စေတနာဝန်ထမ်းတက္ကရာသမားအန်တနီရဲ့အသက်ကိုကယ်တင်နိုင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဖြစ်တဲ့အန်တနီဟာနယူးယောက်မြို့ကနေဇူလိုင်လမှာထွက်လာတာဖြစ်ပြီးယူကရိန်းအတွက်တိုက်ပေးနေတဲ့ International Legion အဖွဲ့ဖက်ကဝင်တိုက်ပေးခဲ့တယ်လို့ Donetsk ဒေသတိုက်ပွဲမှာသူ့ခြေထောက်နဲ့တရောင်စစ်မှတန်ရာရခဲ့တာ
ပါ Decided I wanted to come because I wanted to help out because it just seemed pretty horrible what the Russians were doing here I was in the Marine Corps for about 9 years
ဒီကနေ့ကကိုယ်ကြီးပြည်တော်ရောက်လာတာပါဒီမှာရုရှားရဲ့လူဆောင်ချက်တွေကကြောက်စရာကောင်းပါတယ်ကျွန်တော်က American Marine တပ်မှာ9နှစ်ကြာတာဝန်ထမ်းဆောင်မှုပါတယ်လက်နက်ကြီးတပ်မှာတာဝန်ချက်ပြီး Iraq နဲ့ Pakistan ကိုလည်း3ချိန်သွားခဲ့ပူပါတယ်
ကိဖ်ဆေယုံမှာကုသမှုခံယူနေတဲ့အန်တနီအခုတော့သက်သာလာပါပြီ
and right now we're at the point where we're doing physical therapy 2-3 times a day
ကျွန်တော်တို့ကောင်းကောင်းပြုစုကုသပေးပါတယ်လက်ရှိအချိန်ထိတော့ခွဲစုံမှု9ချိန်လုပ်ပြီးပါပြီအခုတော့အရင်လိုပြန်လည်သွားလာလို့ရှောင်းနေတဲ့နေ့ကိုကုလက်လို့ရှောင်းမှု3ချိန်လုပ်ရပါတယ
်ယူကရိန်းတပ်သားတွေရဲ့ရဲစွန်တတိကိုလေးစားအားကျနေတဲ့အန်တနီကဒီစစ်ပွဲမှာယူကရိန်းဘက်ကအနိုင်ရမယ်လို့ယုံကြည်နေပါတယ
် on the battlefield they're tough soldiers
ရှင်းစင်းနေတာမှာဆိုရင်သူတို့ကအင်တာမတ်တတိရှိတဲ့စစ်သားတွေဖြစ်ပါတယ်သူတို့ကိုနိုင်တိုက်ဖို့မလွယ်ပါဘူ
းဒီခရစ်စမတ်ကာလမှာတော့နယူးယောက်ကဆွေမျိုးသားချင်းတွေစီအလဲလာဖို့မြို့မနေတဲ့အန်တနီကဆောင်းလွင်းကာလအားလိုက်ရပြီးတာနဲ့ယူကရိန်းကိုပြန်လာဖို့လဲစီစဉ်ထားပါတယ်သူ့လိုပဲယူကရိန်းဘက်ကဝင်တိုက်ပေးနေတဲ့အမေရိကန်တပ်သားအတော်များများရှိနေတယ်လို့လဲအန်တနီကပြောပါတယ်
နန်းလောင်တိဆက်ပေးကြတာဖြစ်ပါတယ်ခုတစ်ခါမှာတော့အင်ဒိုနီးရှားနိုင်ငံကလူဝင်တွေအကြောင်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်အင်ဒိုနီးရှားနိုင်ငံကအရက်ဖက်အဖွဲ့ကြီးတစ်ခုကအခက်ခဲတွေကြားကပဲယာနေ့ချီတဲ့ Orangutan လူဝင်တွေကိုကယ်ဆယ်စောင့်ရှောက်ပြီးတော့တော်ရိုင်းတွေကိုပြန်လွှတ်ပေးနေပါလေ။ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲ Ben Gonzalez နဲ့ Lima လို့နာမည်ပေးထားတဲ့ Orangutan လူဝင်အထီးသုံးကောင်ကို Cuttingham ဘေးမဲ့စီမံကိန်းအရာဖော်နီယိုကျွန်းကဘူကစ်ဘာကာဘူကစ်ရာယာအမျိုးသားဥယျာဉ်ကိုပြန်ပြီးတော့လှုပ်ပေးခဲ့ပါတယ်။ ABC သတင်းဆောင်မတစ်ပုဒ်ကိုမတ်တင်ကြီးထိုက်တင်ဆက်ပေးထားပါတယ်ရှင်
။ဘော်နီယိုအော်ရင်အူတန်ဆာဗိုင်ဘယ်ဖောက်ဒေးရှင်းကလှုပ်တဲ့ပြန်လည်ထူထောင်ရေးအစီအစဉ်မှာအချိန်တော်ကြာနေခဲ့ရပြီးတဲ့နောက်ဒီအော်ရင်အူတန်လူဝင်ဟာပျော်ပျော်ရွှင်ရွှင်နဲ့နေရရင်းကိုပြန်ရောက်သွားပါပြီ။ဒီလူဝင်နဲ့တခြားသောလူဝင်အထင်းကောင်ဟာတော်ရိုက်နေမှာတဘာဝအတိုင်းနေထိုင်ကျက်စားဖို့အဆင်သင့်ဖြစ်နေပါပြီ။ဒါဆိုရင်ကာလီမန်တန်ဒေသကအော်ရင်အူတန်လူဝင်တွေကိုထိမ့်သိမ်းဆောင်ရှောက်ရေးဆောင်ရွက်နေတဲ့အဖွဲ့ရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဒီနေ့အစောပိုင်းမေလအတွင်းမှာလဲဖန်စီခံအော်ရင်အူတန်၄ခေါင်ကိုပြန်လှုပ်ပေးခဲ့ပါတယ်။ဖောက်ဒေးရှင်းရဲ့အစီအစဉ်မန်နေဂျာဒဲနီကာနီယာဝန်ကအခုလိုပြောပါတယ်
။Brazil
Orin Utan Luwone ကိုပြန်လည်တင်းယူထိန်းသိမ်းစောင့်ရှောက်မှုကိုကျွန်တော်တို့အောင်အောင်မြင်မြင်ဆောင်ရွက်နိုင်ပါတယ်။သူတို့ကိုပြန်လည်စောင့်ရှောက်ထူထောင်ပြီးနောက်သူတို့ကျဆားရနေရာတွေကိုပြန်ပြီးလှုပ်ပေးနိုင်ခဲ့ပါတယ်။ Orin Utan Luwone အကောင့်900ဆိုတာကကျွန်တော်တို့အတွက်နည်းနည်းနော်နော်အရေးအတွက်မဟုတ်ပါဘူး။ပြန်လည်ထိန်းသိမ်းစောင့်ရှောက်ရေးစင်တာတစ်ခုအတွက်ဒီ Orin Utan Luwone တွေကိုပြန်လှုပ်ပေးနိုင်ရေးအတွက်အကောင့်ရေး900ဆိုတာကနည်းနည်းနော်နော်မဟုတ်ပါဘူး။
2012ခုနှစ်ကစလို့အော်ရင်အူတန်လူဝင်တွေကိုကာလီမန်တန်အလဲပိုင်းမှာဘေးမသင့်စေပဲလွတ်နိုင်မဲ့နေရာ389ခုကိုဖန်တီးထားပြီးဖြစ်ပြီးအရှိကာလီမန်တန်မှာလည်းနောက်ထပ်နေရာ121နေရာကိုဖန်တီးပေးထားပါတယ် VOS Foundation ဟာဆိုရင်ကမ္ဘာမှာအကြီးဆုံးအော်ရင်အူတန်လူဝင်ပြန်လည်ထူထောင်ရေးစခန်းတစ်ခုအဖြစ်မှတ်ယူထားကြပြီးအရှိကာလီမန်တန်နဲ့ကာလီမန်တန်အလဲပိုင်းတို့မှာစင်တာနှစ်ခုရှိပါတယ်လက်ရှိမှာတော်တဲ့ကိုပြန်လွှတ်ရမယ်အော်ရင်အူတန်လူဝင်အကောင့်400ကျော်ရှိနေပါတယ်အော်ရင်အူတန်လူဝင်တွေကိုပြန်လွှတ်ဖို့အစင်းသင့်ဖြစ်ရေးအတွက်စနစ်တကျတင်းကျပ်ဆောင်ရွက်မှုတွေနဲ့အနည်းဆုံး၈နှစ်လောက်အချိန်ယူလုပ်ကြရတယ်လို့လဲကန်နီယာဝန်ကပြောပါတယ
်ဒီက400
ကျန်နေသေးတဲ့အော်ရင်အူတန်လူဝင်အကောင့်400ကိုပြန်လည်ထူထောင်ရေးကျွန်တော်တို့ဆက်လုပ်နေပြီးနောက်ပိုင်းမှာသူတို့ကိုပြန်လွှတ်ပေးနိုင်မယ်လို့မျှော်လင့်ထားပါတယ်ဒါပေမဲ့လည်းပြန်လှုပ်လို့မရနိုင်တော့တဲ့ Orin Utan လူဝင်တွေလည်းရှိမှာပ
ါ Orin Utan လူဝင်တွေကိုပြန်လည်ပြုစုဆောင်ရှောက်ပြီးတိုးရိုင်းတဲ့ကိုပြန်လှုပ်ပေးနိုင်ရဲ့အတွက်အတော်လေးအခြေယူရသလိုခက်ခက်ခဲခဲကြိုးပမ်းရပြီးရန်ပုံငွေလည်းလိုအပ်ပါတယ် Orin Utan လူဝင်တွေကိုအိမ်မှာမွေးမြူမထားကြဖို့လူလူကိုပညာပေးရတာကလည်းကျုံရတဲ့အခက်ခဲတွေကတစ်ခုဖြစ်ပါတယ် Orin Utan လူဝင်တွေကိုတော်ရိုင်းတဲ့ပြန်လှုပ်ပေးဖို့မှာတဘာဝတော်တွေကအကောင်းဆုံးဖြစ်ပါတယ်။လက်ရှိအသုံးပြုနေတဲ့နေရာတွေတဲက၃နေရာဟာဆိုရင်စိတ်ချရမှုနည်းလာတာကြောင့်ကျန်းတဲ့အော်ရင်အူတန်လူဝင်တွေကိုပြန်လှုပ်ပေးနိုင်မဲ့နေရာသစ်တွေရှာဖွေဖော်ထုတ်နိုင်ရေးအတွက်အင်ဒိုနီးရှားသစ်တော်ဝင်ကြီးဌာနနဲ့ VOS Foundation တို့ပူးပေါင်းဆောင်ရွက်နေကြပါတယ်။အော်ရင်အူတန်လူဝင်တွေပလောင်ကျိုင်တွေထဲမှာလုံးဝကြန့်ရှိမနေရစေရေးရည်မှန်းချက်တချင်ငိမ်းမှာအကောင့်ထဲပေါ်လာရေးအတွက် VOS Foundation ကဆက်လက်တိုက်ဖြတ်ဆောင်ရွက်နေတယ်လို့လဲခန်နီယာဝန်ကပြောပါတယ်။ဆယ်စုနှစ်တခုနီးပါးကြာဒီလုပ်ငန်းကိုဆောင်ရွက်လာတဲ့သူကတော့ထိမ့်သိမ်းဆောက်ရှောက်ထားတဲ့ Orin Utan လူဝင်တချို့နဲ့သူ့ကြားမှာနှိမ့်နဲ့ချီရင်းနှီးနေပြီးသူတို့ကိုပြန်လှုပ်ပေးရခြင်းမှာအမြဲပဲခံစားရတယ်လို့သူကပြောပါတယ်။လက်လွတ်ဆုံးရှုံးရမှုနဲ့ဝမ်းနည်းမှုကိုရော့ပြီးတော့ခံစားရပေမဲ့တစ်ဖက်မှာလည်းအတိုင်းမရှိပျော်ရွှင်ရပါတယ်လို့သူကပြောပါတယ်ရှင
်။မန်တင်ကြီးထိုက်တည်ဆက်ပြီးသွားတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်စာပို့နိုင်ပါတယ်ရှင်။အခုအင်္ဂါမနေ့အတွက်နောက်ဆုံးရသတင်းပေးပို့ချက်တွေအပြီးမကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာစာရတွေကိုနားဆင်ရှုစားကြရမှာဖြစ်ပါလိမ့်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelcha 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာနေ့နဲ့ခင်ဗျာတော်တာရှင်များရှင် VOA ကနေ2022ခုနှစ်ဒီဇင်ဘာလ6ရက်အင်္ဂါနေ့မနက်ပိုင်းစီစဉ်နေကိုမြန်ကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေလှိုင်းဒိုမီတာ30နဲ့ kHz 9335နဲ့9383ညလှိုင်းဒိုမီတာ49 kHz 6153ညနဲ့လှလက်မီတာ190 kHz 1505တို့ကနေတိုက်ထုံလွှင့်ပေးနေပါလေအခုထုံလွှင့်ပေးမဲ့ဒုတိယပိုင်းနိုင်ရီဘက်မှာတော့ပတ်စင်ကနာတွေကိုနားဆင်ကြမှာဖြစ်ပါတယ်အခုရင်ဆုံးသတင်းနောက်မှဆုစီစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားနှစ်ကာလရှည်ကြာပြည်တွင်းစစ်တမ်းကြောင့်ဆေးပေးသင့်ပြည်သူတို့ချို့အခုချိန်ထိနေရာပြန်ဖို့အခွင့်မသာသေးပဲဖြစ်နေပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်2021နှစ်စကတည်းကစစ်တပ်ကအာဏာသိမ်းလိုက်လို့ပြည်တွင်းစစ်မီးကတခြားဒေသတွေကိုပါကူးဆက်တောက်လောင်ပြီးတော့ဆေးပေးသင့်ပြည်သူအရေအတွက်အများကြီးပိုတိုးလာပါတယ်။ဒီလိုစစ်တမ်းတဲ့အရက်ဒေသကပြည်သူတွေဘလို့ဒုက္ခတွေနဲ့ရင်ဆိုင်နေရပါလဲ။ရင်ကုန်ကပေးပို့တဲ့တင်းနောက်မှတ်စုကိုကိုသားညုံတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးတော့အခုနှစ်နိုဝင်ဘာလအလယ်ထိနိုင်ငံအနှံ့မှာတိုက်ပွဲပေါင်း 9,800 ကျော်ဖြစ်ခဲ့တယ်ဆိုပြီးတော့မြန်မာမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISP မြန်မာရဲ့ဆင်းမှာဖော်ပြပါရယ်လက်နက်ကန်ပြိပခဖြစ်နေတဲ့အချိန်မှာမြန်မာစစ်တပ်ဘက်ကလူအတော်များများကိုထိခိုက်သေဆုံးစေနိုင်တဲ့ဘုံးနဲ့လက်နက်ကြီးတွေတုံးလာတာဟာစိုးရိမ်စရာဖြစ်လာတယ်ဆိုပြီးတော့စစ်ပီးမှနေထိုင်သူတချို့ကလည်းပြောပါရယ်မြန်မာစစ်တပ်ဘက်ကလေးနဲ့ပစ်ချလိုက်တဲ့ဗုံးစံတချို့မှာမိဂိုးငွေတွေထွက်နေပြီးတော့ရှူရှိုက်မိတဲ့လူတချို့မူးဝေတဲ့လက္ခဏာတွေခံစားနေရတယ်လို့ကရင်ပြည်နယ်ကော့ဂရိတ်ဘက်ကဒေသခံတူကပြောပါတယ
်။ဘောလာနဲ့ဆိုရင်ဘောကအစိတ်ဘောလာတော့မပြီးဘူးကျွန်တော်တို့ထူတာလည်းမကွဲသေးဘူး။ဘောအစီးပဲပေါ်လာတာကိုဘူးကတော့ဒနဲ့ကိုဖုန်းကဖက်သွားလို့ရှိတယ်။အတူကတော့ဒီပေါက်ဆွဲပြီးဝင်စားရဖြစ်လာမဟုတ်ဘူး။ပေါက်ဆွဲပြီးသွားလို့ရှိရင်သူကဒီလိုဂုံးစားလို့ဂုံးစားရှိတယ်လို့အဲပတိစားလို့ဒီအစားရဖြစ်လာအဲအဲ့ဒီပါဘူး။အဲ့ဒီဟာဆက်တဲ့နေရာမှာအငွေ့တွေပါတယ်သူကငွေရဆက်ပြီးရဲ့လို့မျိုးကိုခဲနေတယ်စလိန်ငွေကဖြစ်တယ်ဗျာဖြစ်ဖြစ်လေးသူငွေရအငွေ့ရှိပြီးတော့အနံ့ဆွနေတယ်ဆက်တော့ဘောရှူလိုက်ရင်ဟိုဘူးတာတော့အိတ်ကျော်တာတော့အဲ့လိုဖြစ်
မြန်မာစစ်တပ်ဟာလက်နက်ကင်ပြိပခအတွင်းမှာဘလူးဘုံအမျိုးအစားတွေတုံးနေတယ်ဆိုတာအသေးချာမသိရပါဘူး။တချို့တိုင်းသားဒေသတွေမှာဓာတ်ရုပ်ဘုံအမျိုးအစားတချို့ကိုအရင်တုန်းကအသုံးပြုခဲ့တယ်ဆိုတဲ့နိုင်ငံတကာအစီရင်ခံစာအထောက်အထားတချို့ကရှိပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကင်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နေဆက်ဘက်ကတိုက်ပွဲနည်းနည်းတည်ငြိမ်တဲ့နေရာမှာတချို့ရွာသူရွာသားတွေနေရာကိုပြန်လာနေကြပါတယ်။ဒါပေမဲ့လည်းဘယ်အချိန်မှာတိုက်ပွဲပြန်ဖြစ်မလဲဆိုတာကိုသူတို့စိုးရိမ်နေကြပါတယ်။ဖက်ခုံမြို့နယ်အရှိချမ်းဆောင်နှန်းခဲကြီးရွာနန်းပေါ်လုံးကြီးရွာနဲ့စီမီလော့ကြီးရွာကတချို့ရွာသူရွာသားတွေနေရာပြန်လာနေကြပြီလို့စီမီလော့ရွာကတူကပြောပါတယ
်။ရှစ်ကောင်တော်တော်ဒီနန်းပေါ်လုံးရွာနဲ့ဆောင်နှန်းခဲရွာတို့တော့ရှိပြီးတော့ပြန်လာကြပါသေးတယ်။ဒီလိုလာတပတ်မတတ်လို့ရှိသွားပြီဆိုတော့အကောင်နီဘာတော့ပြန်လာနိုင်ကြပြီ။တခြားတဲ့ကြောင့်လည်းတခြားတော့ပြန်လာနိုင်ကြပြီဒီပေါ်တော့ပြန်လာတော့ပြန်လာနိုင်ကြပါပဲ။ဒါနဲ့ဒီရက်မှဖတ်ကြထပ်ပြရမယ်ဆိုလို့မကြည့်ဘူး
။ရခိုင်မြောက်ပိုင်းပုံနေကျုံမြို့နယ်ကစစ်ကောင်စီခန့်ရက်ကြီးအုပ်ချုပ်ရေးမှူး80ကျော်တာဝန်ကနေပြီးတော့နှုတ်ထွက်စာတင်ထားတယ်လို့အုပ်ချုပ်ရေးမှူးတွေကပြောပါတယ်။ပုံရကျုံမြို့နယ်စင်းကြီးကြီးရွာမှာကြီးရွာသားတွေအစုပြုံလိုက်တပ်ဖြတ်ခံရတဲ့အတွက်ကြီးရွာလုံးကျုံကြီးအကာအကွယ်မပေးနိုင်တဲ့ပြင်သူတို့ကိုယ်တိုင်ရဲ့လုံးကျုံကြီးကိုလည်းစိုးရိမ်တာကြောင့်အခုလိုမျိုးနှုတ်ထွက်စာတင်ကြရတာဖြစ်တယ်လို့အုပ်ချုပ်ရေးမှူးတူကပြောပါတယ
်။အခုအုပ်ချုပ်မှုတရားလုံးနေဆိုတော့ကျွန်တော်ကလုံးဝဟိုဟာအတိတ်ပဲမရှိဘူးပေါ့ကျွန်တော်တို့လုပ်ရတယ်ဆိုတာဒီအုပ်ချုပ်ရေးမှူးလုပ်တယ်ဆိုတာကဒီကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ကလုံအောင်ပြကာကွယ်မပေးနိုင်ဘူးပြီးတော့ဒီကျွန်တော်တို့ကြေးရွာလုံရှုံမှုပြည်သူတွေကိုမပြောနဲ့ကျွန်တော်တို့ကိုယ်တွေကကျွန်တော်တို့ကိုယ်တွေကလုံရှုံမှုမရှိဘူးဒီစစ်ကောင်စီကလာတယ်ဆိုရင်ကျွန်တော်တို့ကအကုန်လုံးထွက်ပြေးရတယ်ကျွန်တော်တို့
ရခိုင်လက်နက်ကန်အီနဲ့မြမစစ်ကောင်စီကြားအပြည့်ရဆဲမှုမဖြစ်ခင်လေးမှာပဲပုံနေကျွမြို့နယ်စင်းကြီးကြေးရွာမှာရွာသူရွာသားတွေအစုပြုံလိုက်တပ်ဖြတ်ခံခဲ့ရတာပါပုံနေကျွမြို့နယ်အတွင်းစစ်ကောင်စီခန့်ရက်ကြီးအုပ်ချုပ်ရေးမှူး95ဦးထိရှိပြီးတော့လက်ရှိအချိန်ကြီးဆိုရင်နှုတ်ထွက်စာတင်ထားသူ80ကျော်ရှိနေပြီလို့အုပ်ချုပ်ရေးမှူးတွေကပြောကြပါရယ်မြမစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အီအဖွဲ့ကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတယ်လို့ဒေသတွင်းခီးသွွာလာမှုနဲ့ကုန်စည်စီးဝါးသေယုကွန်းတွေကိုကန့်သက်ထားတာကြောင့်ရခိုင်ပြည်သူတွေအကြက်တဲတွေနဲ့ရင်ဆိုင်နေကြရတာပါရခိုင်ပြည်သူတွေလက်တလောကြုံနေရတဲ့အခက်အခဲတွေဖြစ်ရှိနိုင်ဖို့ လူသားချင်းစာနာမှုအရမြန်မာစစ်တပ်နဲ့နှုတ်အားဖြင့်အပြစ်ခတ်ရစေးယူထားတာဖြစ်တယ်လို့အေရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရသူခိုင်ထုကခပြောပါရယ်
။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီလုံးလုံးစင်မှာဟိုရခိုင်ပြည်သူတွေအတွက်အခြေခံအကြဆုံးဒီစာနာရိုက်ခါဆေးဝါးတွေဟိုအများကြီးဟိုလိုအပ်နေပါတယ်။နောက်ပြီးလို့ရှိရင်အခုရာဒီကဒီစပါးရိုက်သိမ်းနဲ့ဟိုရာဒီဖြစ်တဲ့ခါကျတော့เนาะပြည်သူတွေအတွက်အလေးနဲ့ထားပြီးတော့တော့ကျွန်တော်တို့ရဲ့ပြည်သူတွေအတွက်ဟိုအဓိကထားစဉ်းစားပြီးတော့မှဒီ humanitarian ceasefire လူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခရစီရေးကိုကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်။ဟိုကြံတာကတော့ဘာမှအပြောင်းလဲမရှိပါဘူး။ဟိုငဟိုနိုင်ငံကြီးရည်တည်ချက်အတိုင်းပါပဲ
။နှစ်ဖက်ပြည့်ရထားတဲ့ရခိုင်မှာပြစ်ခတ်တန်တွေမကြားတော့ပေမဲ့ဒီသက်ကံပြည်သူတွေရဲ့စနေခါစီဝါသေးကွနဲ့ခီးတော်လောက်ကွနဲ့ကိုမြမစစ်ကောင်စီကဆက်ပြီးတော့ကန့်သက်ထားတယ်လို့ဒီသက်ကံတွေကပြောပါတယ်။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အီအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မှာပြစ်ခတ်တိုက်ခဲမှုရပ်ဆဲထားတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကလည်း VOA ကိုတီးပြူပြောဆိုထားပါရယ်စစ်ကောင်စီကလာမယ့်နှစ်မှာကျင်းပဖို့ရည်မှန်းထားတဲ့ရွေးကောက်ပွဲကိုလည်းစကိုင်းတိုင်းအတွင်းကလေးမုံရွာစလင်းကြီးကနီရင်းမဲ့ပင်နဲ့ချောင်းမြို့နယ်တို့မှာစပြီးတော့စန့်ကျင်ဆန္ဒပြတာတွေလှုပ်ဆောင်နေကြပါရယ်စစ်ကောင်စီကလုပ်တဲ့နိုင်ငံရေးလုပ်ငန်းတွေမှာပူပေါင်းပါဝင်မှုမလုပ်ကြဘူးရွယ်ပြီးတော့ပြုလုပ်တာလို့တပိတ်ခေါင်းဆောင်တချို့ကပြောပါရယ်ကလေးမျိုးတပိတ်ကောင်းဆောင်ကုပိုက်ဘူးကစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုဆန့်ကျင်ဆန္ဒပြတာတွေခုတက်ပို့ပြီးတော့အင်အားကောင်းကောင်းနဲ့အရှိန်မြင့်သွားဖို့ရှိတယ်လို့ဆိုပါတယ်
။စစ်အာဏာရှင်ရဲ့ဒီကျွန်တော်တို့တို့ရဲ့ထောက်ပေါက်ပေါ်တော့သူတို့နိုင်ငံရေးထောက်ပေါက်လာရွေးကောက်ပွဲတစ်ခုပဲရှိတယ်။အဲ့ဒီရွေးကောက်ပွဲအားလည်းအဲ့ဒီအတူရောင်ရွေးကောက်ပွဲပဲဖြစ်တာပေါ့နော်။အဲ့ဒါအလုံးတီးရဲ့တိုင်းပဲပေါ့နော်။အဲ့ဒါကိုကျွန်တော်တို့ကလေးတွေတန်းဆန်တီးတူတည့်ရလုံးနေတယ်။အဲ့ဒီရွေးကောက်ပွဲကိုမထောက်ခံဘူး။ဒါပြီးတော့ကျွန်တော်တို့ဒီတူတေလုံးမျော်လေးနဲ့အစ်မနဲ့ဆယ်ရီလီမိုကိုရှိပြီးအောင်စူပါနိုင်ဖို့ပဲရှောက်မယ်ဆိုပြီးတော့အဲ့ဒီခိုင်ရင်ချင်းနဲ့ကျွန်တော်တို့ဒီနေ့ဟုတ်ကဲ့အဲ့ဒီလှုပ်ရှားမှုပြုလုပ်ခဲ့ရပါဗျာဟုတ
်ယူကောက်ပွဲကတော့လာမယ့်နှစ်2023ဩဂတ်လလောက်မှာလုပ်နိုင်အောင်လို့ညီမှန်ထားတယ်လို့မြန်မာစစ်ကောင်စီဘက်ကပြောထားပါတယ်ယူကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းအောင်လို့ဆောင်ရမယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းဒီသအတွင်းတိုက်ပွဲတွေကတော့အခုချိန်အထိကိုဆက်ပြီးတော့ရှိနေသေးပါလက်နက်ကန်ဘရစ်ခါအတွင်းထွက်ပြေးနေကြတဲ့ပြည်သူတွေလည်းတစတက်တစများနေတာပါမြန်မာနိုင်ငံမှာအုပ်ရင်ဆုံးခွာထွက်ပြေးရသူ 1.4 သန်းကျော်ထိရှိထားပြီးတော့အဲ့ဒီထဲ 1.3 သန်းကျော်ကဆရာနာသိမ်းပြီးတဲ့နောက်ပိုင်းထွက်ပြေးနေရတဲ့ရေအတွက်ဖြစ်တယ်လို့ UNOCHA ကထုတ်ပြန်ထားပါတယ်။တကယ့်မြေပြင်မှာထွက်ပြေးနေကြရတဲ့ဒုက္ခသည်ရေအတွက်ကတော့တိထက်ပို့ပြီးတော့များလာနိုင်တယ်လို့လည်းအရက်ဖက်အဖွဲ့တွေကပြောဆိုထားတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ။ကျွန်တော်သားညူပါ
普达牛的生态在南美洲西征过南生给家拉皮巴的，而库斯比尔西瓦伊跟那个电视被子马的，也看得到伊伊呢，是江西的佩维家嘛，来得了阿皮克也是他比的孬，也看比呢对嘛阿东亚的，对于不少人脸上的丑骨变比了喷他话哩，也看比呢牛内的丑骨可以多拉伊呢，对于不少人老干女变比了啥的那嘛，来是整体北京老久没事的，是比了对于不少人跟那呢提大跟的丑骨比话哩，第二天。ပါစီဝိုင်းကနာမှာမတ်တငိထိုက်စူးစီးတင်ဆက်ထားပါတယ်ရှင
်။အဲဒီနော်ကတော့ကျွန်တော်တို့တိတ်ကြော်ပါတာဘောနော်ဟိုပေါ်ဆုံးတိတ်ကဟိုတိတ်ကြော်ကြော်ပြောအခုကတော့နည်းနည်းငြိမ်တော့ပါဒီပါလေခလာပေါက်ခွဲချစ်ပေါက်အဲ့လိုတော့ပြန်ဆင်းတော့လာ။တန်ဆင်းနေဆိုတော့ကျွန်တော်တို့ဒီမဖြစ်ဖြစ်ရနေကတင်ပေါ်လေလာတယ်ဒါတော့ဂုံတင်ပေါ်လေလာတယ်ဆိုတော့ဆင်းတော့တာဘောနော်။
ရွှေပြည်တန်းအမြန်ရင်ရင်လုပ်ငန်းရဲ့ဘူးသီးတောင်ကိုစလဲဦးညီက VOA ကိုဒီဇင်ဘာလ3ရက်နေ့မှာပြောပြခဲ့တာဖြစ်ပါတယ်။ကိုတန်းဝင်းလိုက်ကတော့မင်းပြဒေတာကန်ဖြစ်ပါတယ်
။ဒီရောက်ပါလေဒီကကျမ်းမာရေးကဏ္ဍကိုကျောင်းပညာရေးကဏ္ဍကကြာဒီရေလမ်းကိုပဲအားထားကြရတာဒီကလူတွေကဟုတ်တယ်စစ်တွေကိုဒီရေလမ်းကပဲကျမ်းမာရေးပညာရေးသွားကြရတာဒီကောင်လာကြရင်သွားတာဝေးတယ်ကြားတယ်
ပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းမှာရခိုင်တပ်တော်အေအေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားအပြစ်ခတ်ရထားကြောင်းနှစ်ဖက်တို့အတိပြုပြောဆိုခဲ့ကြတာပါအပြစ်ခတ်ရစဲမှုကဘလောက်ရေရှည်တည်တတ်မလဲဆိုတာကတော့နှစ်ဖက်စလုံးကရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးအေအေအဖွဲ့ရဲ့ပြောခွင့်ရခိုင်တုခကအခုလိုရှင်းပြပါတယ
်ဟိုအဓိကကတော့ဒီကျွန်တော်တို့ရခိုင်ပြည်သူတွေရဲ့ဒီလက်ရှိရဆိုင်နေရတဲ့ဒီအခက်အခဲတွေကိုအော်ပြည်ချင်းနိုင်ကိုရည်ရွယ်ပြီးတော့မှဒီ humanitarian ceasefire ပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရစေးရေးကိုကျွန်တော်တို့ဒီအလွတ်တဘောပေါ့နော်ဒီ informal လောက်တာဖြစ်ပါတယ် ။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီလောလောဆယ်မှာဟိုရခိုင်ပြည်သူတွေအတွက်ဟိုအခြေခံအကြဆုံးဒီစာနာရိတ်ခါဆေးဝါးတွေဟိုအများကြီးဟိုလိုအပ်နေပါတယ်။နောက်ပြီးလို့ရှိရင်အခုရာသီကဒီစဘာရိတ်သိမ်းနဲ့ဟိုရာသီဖြစ်တဲ့ခါကျတော့เนาะပြည်သူတွေအတွက်အလေးနဲ့ထားပြီးတော့เนาะကျွန်တော်တို့ရဲ့ပြည်သူတွေအတွက်ဟိုအဓိကထားစဉ်းစားပြီးတော့မှဒီ humanitarian ceasefire ဒီလူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရစီရေးကိုကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်ဟိုကြံတာကတော့ဘာမှအပြောင်းလဲမရှိပါဘူးဟိုငကိုနိုင်ငံကြီးရည်တည်ချက်အတိုင်းပါပဲ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအခုလိုပြောပါတယ်
ဟုတ်ကျွန်တော်ကတော့ဒီညနေဆွေးနွေးမှုတွေတော့ရှိပါတယ်ဗျာမြေပြင်မှာတော့ကျွန်တော်လွန်ခဲ့တဲ့3-4ရက်လောက်ကတည်းကစစ်ခတ်တိုက်ခိုက်မှုရပ်တန့်ပြီးဖြစ်ပါတယ်ဒီလောက်ပါပဲ
ရွှေပြည်တံအမြန်ရေးရင်လုပ်ငန်းကစစ်တွေရသေးတောင်ဘူးဒီတောင်ခီးစဉ်ကိုနိုဝင်ဘာလ28ရက်နေ့တနင်္လာနေ့မှာစတင်မဲ့အကြောင်းထုတ်ပြန်ထားသလိုစစ်တွေပောက်တော့မင်းပြခီးစဉ်ကိုလည်းပြန်လည်ပြေးဆွဲပါတယ်ရွှေပြည်တံအမြန်ရေးရင်လုပ်ငန်းရဲ့ဘူးဒီတောင်ကိုစလေဦးညီကရေရင်ခီးစဉ်ပြန်ပြီးတော့စတင်နိုင်ကြောင်း VOA ကိုအတည်ပြုပါတယ
်ကျွန်တော်ဘူးဒီတောင်စစ်တွေကနေရသေးတောင်ဘူးဒီတောင်ပဲနော်ဘူးဒီတောင်ရသေးတောင်စစ်တွေလို့ပြောဆိုပါတယ်ဒီဒီစာပြီးတော့ဒီဇင်ဘာ10ရက်နေ့ကစာပြီးတော့လေအဲကျွန်တော်တို့နေ့တိုင်းဘူဒီဇာဘောတော့ဘူဒီဇာရေတာစစ်တေနေ့တိုင်းဖြစ်ပါတယ
်မင်းပြားကရေရင်ခီးစင်တွေပြန်ဆတင်နိုင်သလားဆိုတာကို VOA ကဆက်သွယ်မေးမြန်းတာမှလည်းအခုလိုအတည်ပြုပါတယ
်မင်းပြားပေါက်တော့စစ်တေရတော့ဟိုဟာ10ရက်နေ့နဲ့10ရက်နေ့ကတော့ပုံမှန်ဆွေးနေပါပြီ
ဟုတ်ကဲ့ဆရာ။
အားနေရင်းနှီးစားလို့ပုံမဆွေးတယ်ဟုတ
်။တိုက်ပွဲတွေရှိခဲ့စဉ်ကလုံခြုံရေးချောင်းဒီရေရင်ခီးစင်တွေကိုတလခွဲနှိပါကြရန်နာခဲ့ရတာပါ။စက်တင်ဘာလ15ရက်နေ့ကဆက်လို့ရေရင်ခီးစင်တွေကိုရန်နာထားခဲ့ရတာလို့လဲဘူးဒီတောင်ကဦးညီကရောမင်းပြကကိုတန်းဝှက်လိုက်ကရော VOA ကိုပြောပြပါတယ်။အခုပြန်ဆချိန်မှာအခုချိန်ထိတော့လုံခြုံရေးကောင်းနေတယ်လို့လဲသူတို့ကပြောပါတယ်။
လုံးချွေအချိန်တွေကတော့အဲဒီဖွင့်တဲ့နေ့မှာကျွန်တော်တက်လာမသိချင်းနဲ့ဖွင့်တဲ့အချိန်မှာကျွန်တော်တက်လာရယ်နော်တက်လာတဲ့အချိန်မှာကျွန်တော်ဇက်ဒီဇက်မရှိရတက်လာရယ်ကသူတို့အောင်မြင်နဲ့ပြန်ချင်းတော့တူပါရယ်အေးစီပါဟု
တ်ကဲ့ဒ
ီကခက်လာတော့ကျွန်တော်မကြောက်ဘူးနော
်လုံးညုံရေးကတော့စိတ်ချပါရယ
်ခီးသွားသူလည်းများတယ်လို့ဆိုကြပါတယ်
အော်ရှိပါလေခီးသွားတွေကအပြည့်ပါပဲ။အပြည
့်ပါပဲလို့ဖွင့်တာလည်းရှိနေတယ်
။ကုန်းစီတည်ယူပို့ဆောင်ရေးမှာကုန်းလန်ကားနဲ့တည်ယူပို့ဆောင်မှုများပြီးလူထုရဲ့သွားရေးလာရေးမှာကရေလန်းကိုအသုံးပြုကြတာလို့လည်းမင်းပြဒေသခံကိုတန်းဝင်းလိုင်ကရှင်းပြပါတယ်။ VOA ကဆက်သွယ်မေးမြန်းချင်းဒီဇင်ဘာလ3ရက်နေ့ညနေခင်းမှာကားလန်းတချို့ပြန်ဖွင့်တယ်လို့တဆင့်စကားကြားရကြောင်းဒေသခံတွေကပြောပါတယ်။ဘူးဒီတောင်ဘက်မှာတော့အစိုးရကပြေးဆွဲတဲ့တင်းမောတွေပြန်ဖွင့်ပြီးရပ်ပိုင်းအတွင်းမှာပဲ၃ဆင်းဆက်ရောက်တယ်လို့ဦးညီက VOA ကိုပြောပါတယ်
။အင်းဒီကတော့ကျွန်တော်ပိတ်ထားတာဥော်နေတဲ့အစီအစဉ်ပါတယ်ကျွန်တော်ဒီမှာကတော့အောက်တခွန်ဆိုပြီးတော့တင်းမောတွေဒီကကုန်တယ်တင်းမောတွေအစိုးရပါတယ်။အဲ့ဒီအကောင့်တွေကကျွန်တော်တို့ဒီနေ့ဆိုရင်ကျွန်တော်၃ဒီတောင်ရောက်ပါပြီ။ဟုတ်ကဲ့ဒီမှာကကျွန်တော်စစ်တွေကနေကျွန်တော်ဘူးဒီတောင်လာတာပါ။
တိုက်ပွဲတွေရှိခဲ့စဉ်ကရခိုင်ပြည်နယ်တွင်းကိုစစ်နယ်ရိတ်ခါနဲ့ဆေးဝါးအပါအဝင်ကုန်းစည်သေးယူမှုကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်ပြည်နယ်တွင်းမှာကုန်းစည်နှုံတက်တဲ့ဒဏ်ခံရသလိုကုန်းစည်ရှာပမှုနဲ့လည်းကြုံနေရတာပါတချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းမြို့နယ်6ခုမှာကုလသမဂ္ဂစစ်နယ်ရိတ်ခါအဖွဲ့ WFP ရဲ့ထောက်ပံ့ကူညီမှုကိုလည်းစက်တင်ဘာလလယ်ကတည်းကအာဏာပိုင်တို့ကရပ်ဆိုင်းခိုင်းထားတာဖြစ်ပါတယ်ဒေသခံတွေကတော့ကုန်သွယ်ရေးလမ်းပန်းဆက်သွယ်ရေးပြန်လည်ကောင်းမွန်လာမယ်လို့မျှော်လင့်ထားကြပါတယ်ရှင်
။အရင်ကတော့ကျွန်တော်တို့တက်ပံပပေးတာကတော့1,200ပဲရှိတာကိုဟုတ်ကဲ့။အဲတက်လိုက်တယ်ဆိုတော့ကျွန်တော်ဘယ်လိုဖြစ်တော့ဆိုတော့တက်ပံကပပေးတာကို8,000-10,000ဒီကိုတက်တော့။အောက်ရောက်တော့ပြန်ဆင်းတော့ပါလို့က4,000-5,000ပြန်ကြည့်တော့ပါပဲ။အဲကျွန်တော်ပုံမှန်တော့ဖြစ်မှာဖြစ်ပါတယ်။
နောက်ထပ်ဤထိုင်စီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုဆက်ပြီးတော့ဘလော့ဂါရေးပြောသမားအစီအစဉ်ကိုတင်ဆက်ပေးကြပါလိမ့်2022ကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာလူကျုံမကျုံဆိုတာမျိုးကိုထိုင်လူကြီးတွေကမမြင်လိုက်နိုင်တဲ့ကိစ္စတွေကိုနည်းပညာပံ့ပိုးကူညီမှုနဲ့ဆုံးဖြတ်နိုင်အောင်လုပ်ထားပါတယ်ကွင်းပတ်လည်မှာတက်ဆင်ထားတဲ့ကင်မရာတွေနဲ့ရွေးရှားသမျှထောက်လျှောက်ခြေရာကောက်နိုင်တဲ့ဘောလုံးတွေကြောင့်ကွင်းလေတိုင်းတွေတိကျမှန်ကန်တဲ့အဖြေကိုမြင်မြန်ပေးနိုင်အောင်စီစဉ်ထားတဲ့ဤပညာရဲ့အကြောင်းကိုမက်ဆုမြင့်မွန်ကဘလော့ဂါရေးပြောသမျှစီစဉ်မှာတင်ဆက်ထားပါတယ်ရှင်
ကကြားနိုင်ငံမှာကျင်းပနေတဲ့ကဘာဖလားဘောလုံးဘောလုပွဲတွေမှာဖလားရဖို့နိုင်ငံကိုစားပြုအသင်းတွေအခြေအနေပြိုင်ဆိုင်ကစားနေကြပါတယ်။ဘောလုံးပွဲတွေမှာတိုင်သူကြီးတွေမမြင်လိုက်တဲ့လက်ဟာမှုကြောင့်ဘောလုံးသမားတွေရဲ့အားထုတ်မှုတွေအချီးအနှီးမဖြစ်ရအောင်လို့ FIFA ကနည်းပညာတွေသုံးထားပါတယ်။2018ကဘာဖလားပွဲမှာတွေကသုံးခဲ့တဲ့ VAR စနစ်အပြင်အခု2022ကဘာဖလားပွဲတွေမှာအသစ်ထည့်ထားတာကတော့ Semi Automated Offside Technology SAOT ဖြစ်ပါတယ်။လူကျင်ဘောဖြစ်မဖြစ်နီးပညာနဲ့ဆုံးဖြတ်နိုင်အောင်လုပ်ထားတာပါကမ္ဘာဖလားပွဲတွေမှာကမ်းနေကြတဲ့တရားဝင်ဘောလုံးတွေထဲမှာလည်းဘောလုံးရွေးရှားမှုမှန်သမျှတောက်လျှောက်ခြေရာကောက်နိုင်အောင်လို့ကွန်ပျူတာ chip တွေထည့်ထားပါတယ်အဲ့ဒီဘောလုံးတွေနဲ့ SAOT နီးပညာကြောင့်လူကျင်မကျင်ကို VAR စနစ်နဲ့ဆုံးဖြတ်ဖို့လိုလာတဲ့အခါမှာဒိုင်နိုကြီးတွေမြင်မြန်ဆန်းဆန်းဆုံးဖြတ်ချက်ချနိုင်မယ်လို့ FIFA နီးပညာဆိုင်ရာတာဝန်ရှိသူတွေကပြောပါတယ
် At the World Cup here in QatarWe see in addition to the last World Cup
ကုကတာမှာကျင်းပတဲ့ကမ္ဘာဖလားပွဲတွေမှာ VAR စနစ်အတွက်ရုပ်သံဖန်သားပြင်ကတဆင့်ကစားပွဲကြည့်နေကြတဲ့လက်ထောက်ဒိုင်လူကြီးတွေအတွက်အရင်ကမ္ဘာဖလားပွဲတွေတုန်းကတက်ကိုပို့ပြီးတော့အထောက်ကူဖြစ်နိုင်တဲ့နည်းပညာသစ်တွေသုံးထားပါတယ်အထူးသဖြင့်လူကျုံဘောဖြစ်မဖြစ်သိနိုင်ဖို့ကိစ္စမျိုးမှာဖြစ်ပါတယ်ဒီနည်းပညာသစ်တွေက VAR လက်ထောက်ဒိုင်တွေကိုရောကွင်းထဲကဒိုင်လူကြီးတွေကိုပါမြန်မြန်ဆန်ဆန်တိတိကျကျဆုံးဖြတ်ချက်တွေတသမတ်ထဲချနိုင်ဖို့ပံ့ပိုးပေးနိုင်မယ်လို့မျှော်လင့်ပါတယ်
ဘောလုံးကွင်းတွေရဲ့အချက်အခြာကြတဲ့နေရာတိုင်းမှာတပ်ဆင်ထားတဲ့ကင်မရာတွေရိုက်ကူးနေသမျှကို VAR လက်ထောက်တိုင်းတွေကအခန်းတစ်ခုထဲမှာ TV တွေပေါ်ကနေကြည့်နေကြရပါတယ်။ပွဲစဉ်တိုင်းအတွက် VAR လက်ထောက်တိုင်း၊ဒူးလက်ထောက်တိုင်းစုစုပေါင်း FIFA ရဲ့ VAR ဒိုင်သူကြီး၈ယောက်ကအငင်းပွားစရာအခြေအနေတွေကိုမပြတ်စောင့်ကြည့်နေပြီးတော့ပြန်သုံးသပ်ဖို့လိုပြီးဆိုတာနဲ့ကွင်းလေကတိုင်းကိုလှန့်အကြောင်းကြားလိုက်တာဖြစ်ပါတယ်။အခုတစ်ခါကဘာဖလားမှာထပ်ဖြည့်ထားတဲ့ SAOD နည်းပညာနဲ့ tracking စနစ်ပါတဲ့ဘောလုံးတို့ကလည်းအချိန်တို့အတွင်းဒိုင်လူကြီးတွေဆုံးဖြတ်ချက်ချနိုင်ဖို့အများကြီးအထောက်အကူပြုပါတယ်။ဘောလုံးထဲမှာပါတဲ့ computer chip ကနေတစ်စက္ကန့်ကိုကျင်းရင်900နှုန်းနဲ့ဘောလုံးအနေအထားကိုခြေရာကောက်တဲ့ tracking စနစ်စီကိုတောက်လျှောက်ပို့ပေးပါတယ်။အဲဒါကြောင့်ဘောလုံးသမားဘယ်နှားကနေဘောလုံးကိုကန်လိုက်တယ်လဲဆိုတာအတိအကျကိုသိရနိုင်ပါတယ်။ကွေးမော်ကနေမိုးပြီးတက်ထားတဲ့ tracking camera 12လုံးကလည်းဘောလုံးသွားရမပြတ်လိုက်ကြည့်နေသလိုကစားသမားတယောက်စီရဲ့ခေါင်းခါခြေလက်နေရာပေါင်း29နေရာကိုတောက်လျှောက်မှတ်တမ်းတင်နေပါတယ်။ကစားသမားတွေရဲ့လှုပ်ရှားမှုဘောလုံးရဲ့လှုပ်ရှားမှုတိုင်းကိုအချိန်နဲ့တပြေးညီတိုင်းတာတွက်ချက်ပေးနေပြီးတော့လူကျင်ဘောဖြစ်ပြီးဆိုတာနဲ့ VAR လက်ထောက်တိုင်းတွေကိုချက်ချင်းလှမ်းအသိပေးလိုက်ပါတယ်။အဲ့ဒီအခါမှာ VAR လက်ထောက်တိုင်းတွေကဗီဒီယိုပုံတွေကိုပြန်သုံးသပ်ပြီးကွင်းလေတိုင်းကိုဆုံးဖြတ်ချက်ချနိုင်အောင်လှမ်းအသိပေးအကြောင်းကြားလိုက်တာဖြစ်ပါတယ်။တိုင်းရဲ့ဆုံးဖြတ်ချက်ကိုကွင်းထဲကပရိသတ်တွေရော TV တို့ mobile phone တို့ပေါ်ကလေချိနေကြတဲ့ပရိသတ်တွေပါရှင်းရှင်းသဘောပေါက်စေအောင် VAR သတင်းပြန်ကြားရေးစနစ်ကိုလည်း FIFA ကတည်ထွင်ထားပါတယ်။ကစားပွဲတွေကိုဆက်တွေနည်းပညာတွေနဲ့အဆုံးဖြတ်ပေးတာမျိုးတော့မဟုတ်ဘူးလို့ FIFA ကရှင်းပြပါတယ
်။ I heard and I read about robot referees and similar things.
ဆက်ရုပ်ဒိုင်သူကြီးတွေဆိုတာမျိုးပြောကြရေးကြကြားရဖတ်ရပါတယ်။ဒါမျိုးသတင်းကောင်းစီရေးဖို့တိတ်ကောင်းတယ်ဆိုတာနားလည်ပါတယ်။ဒါပေမဲ့မဟုတ်ပါဘူး။ကစားပွဲတွေမှာကွင်းလန်တိုင်းနဲ့စီးကြက်တိုင်းတွေရဲ့ဆုံးဖြတ်ချက်ကသာအဓိကဖြစ်ပါတယ်။ကစားသမားကြုံနေတဲ့အနေအထားမျိုးမှာလူကြုံမောဖြစ်မဖြစ်အတိပေးတဲ့နည်းပညာသုံးပြီးဆုံးဖြတ်တာပါ။ပြိုင်ဘက်အသင်းသားကဂျားဝင်ဖြတ်တာမျိုးနဲ့ပတ်သက်တဲ့အဆုံးဖြတ်မျိုးကတော့ဒိုင်သူကြီးရဲ့တာဝန်ပဲဖြစ်ပါတယ်။
ကမ္ဘာဖလားပွဲတွေမှာဒိုင်လူကြီးအဖြစ်တာဝန်ယူရမယ့်သူတွေကိုလည်း FIFA ကနည်းပညာတွေအကြောင်းနားလည်အောင်လို့စနစ်တကျတင်ကြားပေးထားပါတယ်
။ Well it's excellent to see that we continue to leverage technology just like we have been it's just another tool
နည်းပညာကိုအသုံးချလာခဲ့ကြသလိုအခုလည်းဆက်ပြီးတော့အသုံးချနိုင်တာတိတ်ကောင်းပါတယ်။ဆုံးဖြတ်ချက်တွေကိုမြင်မြင်နဲ့တိတိကျကျချနိုင်မဲ့နောက်နည်းပညာတစ်မျိုးသာဖြစ်ပါတယ်။ကျွန်တော်တို့အတွက်အများကြီးအသုံးဝင်နိုင်ပါတယ်။လက်တွေ့သုံးနိုင်ဖို့အတွက်ကျွန်တော်တို့တော်တော်လေးကြိုးစားထားကြပါရစေ။ဒီနည်းပညာတွေသုံးထားတဲ့ဆိုတာကစားသမားတွေပရိသတ်တွေကိုသတိမထားမိစေချင်ပါဘူး။ဆုံးဖြတ်ချက်တွေကအမှန်ကန်တယ်ဆိုတာပဲသိစေချင်ပါတယ်။
ကဘာဖလားပွဲတွေရဲ့ဒိုင်လူကြီးတွေကိုယ်တိုင်လည်းဘောလုံးသမားတွေလိုချိုးတင်ပြင်ဆင်လေ့ကျင့်ကြရတာဖြစ်ပါတယ
် It's like a football team they have to prepare everything perfectly to arrive
ဘောလုံးအတင်းတစ်ခုလိုပဲကျွန်တော်တို့အမှားယွင်းလုံးဝမရှိအောင်အားကစားမှာအရေးကြီးဆုံးပြိုင်ပွဲကြီးအတွက်ကောင်းကောင်းပြင်ဆင်ထားကြပါလေဖြစ်နိုင်တဲ့အခြေအနေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြရတယ်အသိပညာတွေဖလှယ်ကြရတယ်အားလုံးတန်းတူသဘောပေါက်နေအောင်ခေါင်းစဉ်တိုင်းကိုဆွေးနွေးကြပါတယ်ပွဲနိုင်ခြင်းနဲ့ကစားသမားကိုယ်သွင်းကျင်တဲ့ဘောလုံးသမားလိုပဲကျွန်တော်တို့အနေနဲ့လည်းဘာလုပ်ရမယ်ဆိုတာအတိအကျနားလည်နေဖို့လိုပါတယ်ပြင်ဆင်မှုကတိတ်အရေးကြီးပါတယ
်အခုလိုအသေးချာချိုးတင်ပြင်ဆင်လေ့ကျင့်ထားကြရပေမဲ့ဘောလုံးဝင်းကြီးတဲ့မှာအချိန်မြန်မြန်ပြေးလွှားကစားနေကြခြင်းဒိုင်လူကြီးတွေမမြင်လိုက်နိုင်တဲ့အဖြစ်အပျက်တွေဖြစ်နိုင်တာမို့ဤပညာရဲ့ပံ့ပိုးမှုကိုယူရတာဖြစ်တယ်လို့ FIFA ကပြောပါတယ
် Our objective is to prepare the referee as best as possible
ကျွန်တော်တို့ရည်ရွယ်ချက်ကဒိုင်သူကြီးတွေဤပညာအားကိုးစရာမလိုဘဲအကောင်းဆုံးစွမ်းဆောင်နိုင်အောင်ပြင်ဆင်ထားဖို့ဖြစ်ပါတယ်။ဤပညာကတော့အမှားယွင်းတွေရှောင်နိုင်အောင်သုံးရတာပါ။လူတိုင်းအမှားမကင်းသလိုအကောင်းဆုံးဒိုင်သူကြီးတွေတောင်အမှားရှိနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပွဲအဖြေပေါ်တက်ရောက်သွားနိုင်တဲ့လူသားတွေရဲ့အမှားကိုရှောင်ရှားနိုင်အောင်ဤပညာပံ့ပိုးမှုတွေသုံးရတာဖြစ်ပါတယ်။
အခု2022ခုနှစ်ကမ္ဘာဖလားပွဲတွေအတွက်ကွင်းလယ်တိုင်36ရောက်စီးချက်တိုင်69ရောက် VAR လက်ထောက်တိုင်24ရောက်ကို FIFA ကရွေးချယ်ခဲ့ပါတယ်အထူးခြားဆုံးကတော့ကာတာနိုင်ငံမှာကျင်းပတဲ့အမျိုးသားကမ္ဘာဖလားပွဲတွေအတွက်အမျိုးသမီးတွေကိုပထမဆုံးသမိုင်းဝင်ဒိုင်လူကြီးလှုပ်ခွင့်ပြုတာဖြစ်ပါတယ်
Men's World Cup is the biggest event in
ကမ္ဘာလုံးမှာဘောလုံးအားကစားကပြိုင်ပွဲအများဆုံးဖြစ်တာမို့အမျိုးသားကမ္ဘာဖလားဘောလုံးပွဲတွေကအကြီးအကျယ်ဆုံးဖြစ်ပါတယ်။အဲ့လိုကြီးကျယ်တဲ့အားကစားပွဲကြီးမှာအမျိုးသမီးတစ်ယောက်အနေနဲ့ဒိုင်သူကြီးအဖြစ်ပါဝင်နိုင်တာဂုဏ်ယူစေရပါ။အရင်ဘယ်တော့မှမရှိခဲ့ဘူးပါဘူး
။ကာတာနိုင်ငံမှာဒီဇင်ဘာလ18ရက်နေ့အထိကျင်းပနေတဲ့2022ကမ္ဘာဖလားလူပွဲတွေအတွက်ကွင်းလယ်အမျိုးသမီးဒိုင်လူကြီး3ယောက်စီးချက်အမျိုးသမီးဒိုင်လူကြီး3ယောက်ကို FIFA ကရွေးချယ်ထားပါတယ်။ကမ္ဘာဖလားတွေအနိုင်အရှုံးအဆုံးဖြတ်ပေးနိုင်တဲ့ဒိုင်လူကြီးတွေအားလုံးအတွက်ရုတ်တရက်မမြင်လိုက်နိုင်တဲ့အခြေအနေတွေပေါ်လာခဲ့ရင်အချိန်တို့အတွင်းမှာမှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်အောင်ဤပညာတွေကပံ့ပိုးကူညီပေးနေပါတယ်ရှင်ကျွန်မစုမြတ်ပ
ါကမ္ဘာဖလားဘောလုံးပွဲကဤပညာတွေအကြောင်းကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှစီစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရံသတင်းလာစီစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ယဉ်ကျေးမှုတွေအတွက်အများကြီးလှုံ့ဆော်ပေးလို့အကုန်ပြုခံရတဲ့အနုပညာရှင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ပြီတော်မှာဖိတ်ကြားခဲ့ပါတယ်။နာမည်ကျော် Kim Kardashian နဲ့အင်တောင်ကွဲသွားတဲ့အဆိုတော် Kanye West တို့အင်တောင်ခွဲဝေရေးသဘောတူညီမှုရသွားပါတယ်။ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာအတိုင်းဝိုင်းကသတင်းတွေကိုတက်တက်ရံသွင်းလာစီစဉ်မှာမေးသနာကျော်ကတင်ဆက်ထားပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေရာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်အောင်စုမှာဖျော်ဖြေမှုအနုပညာကတစ်ဆင့်အမေရိကန်ရင်ကျင်းမှုတွေအများကြီးလှုံ့ဆော်ပေးခဲ့ကြတဲ့သူတွေကိုနှစ်စဉ်ဂုဏ်ပြုမှုမှာဒီနေ့အတွက်ဂုဏ်ပြုခံရတဲ့အနုပညာရှင်တွေသမ္မတဂျိုးဘိုင်ဒန်ကအိမ်ပြီတော်ကိုဖိတ်ကြားအက်ခံခဲ့ပါတယ်။ဒီဇင်ဘာလ4ရက်တနင်္ဂနွေနေ့ညအိမ်ပြီတော်မှကျင်းပတဲ့အက်ခံပွဲမှာ American Director ရုပ်ရှင်မင်းသား George Clooney အဆိုတော်တင်းရည်သူ Amy Grant Rock Guitar အဖွဲ့ YouTube တို့အားလုံးတွေ့ရပါတယ်
။ He travels to war zones to end genocides and war crimes. Exposes war profiteers, helps refugees and advances the rights of journalists.
ရုပ်သံ TV ဇလိုင်းအီယာမှာဆရာဝန်ဖြစ်နေတရုတ်ဆောင်ခဲ့ပြီးတဲ့နောက်ရုပ်ရှင်ကားကြီးတွေမှာပါဝင်တရုတ်ဆောင်တဲ့ရုပ်ရှင်မင်းသားလည်းဖြစ်ဒါရိုက်တာလည်းကိုရိုင်းလို့သူ George Clooney ကိုသူ့ရဲ့လူသားချင်းစာနာမှုဆိုင်ရာအလုပ်တွေအတွက်လည်းချီးကျူးသွားပါတယ်။အိမ်ညာကဖိတ်ကြားခံရတဲ့သူတွေထဲမှာ Bono, The Edge, Adam Clayton နဲ့ Larry Mullen Jr. တို့နဲ့ဖွဲ့ထားတဲ့ Ireland က YouTube Rock Guitar အဖွဲ့လဲ Grammy Guitar ဆု22ဆုရရှိထားပြီးတော့2005ခုနှစ်ကတည်းကRock and Roll Hall of Fame ဂုဏ်ပြုခံမှာမှတ်ကြောက်တင်ခံရတဲ့ဖွဲ့ဖြစ်ပါတယ်။ Washington မြို့တော် Kennedy Center မှာဒီဇင်ဘာလ4ရက်နေ့ကကျင်းပခဲ့တဲ့ဂုဏ်ပြုအခမ်းအနားကဒီနှစ်45နှစ်မြောက်ဖြစ်ပြီးတော့ရုပ်မြင်သံကြားမှာတော့အိညာအခမ်းအနားကို CBS ရုပ်သံလိုင်းကနေပြီးတော့ဒီဇင်ဘာလ28ရက်နေ့မှာထုတ်လွှင့်ပြသမှာဖြစ်ပါတယ်။ American Reality ရုပ်သံအစီအစဉ်ကနေစတင်ကြော်ကြားခဲ့တဲ့ Kim Kardashian နဲ့အရင်ကနာမည် Kanye West ခုတော့နာမည်ပြောင်းထားတဲ့ရီတို့အိမ်အောင်ကွာရှင်းလိုက်ပြီးတဲ့နောက်သဘောတူညီမှုတွေရရှိခဲ့ပါတယ်။သူတို့ရဲ့အိမ်ကြီးပိုင်ဆိုင်မှုတွေခွဲခြားမှုသူတို့နှစ်ဦးရဲ့ရင်သွေး၄ယောက်ကို၂ယောက်ခွဲပြီးအတူတူတူးစုစောင့်ရှောက်ဖို့သဘောတူညီမှုတွေရခဲ့ကြတာပါ။ကလေးတွေက၃နှစ်၄နှစ်၆နှစ်နဲ့၉နှစ်တို့ဖြစ်ကြပြီးတော့ကလေးတွေကိုသူတို့၂ယောက်လုံးထိသိမ်းခွင့်ရပါမယ်။အမေဖြစ်တဲ့ Kim Kardashian ကိုကလေးစိတ်တစ်လဒေါ်လာ2သိန်းပေးရမှာဖြစ်ပါတယ်။ကလေးတွေကအမေနဲ့အဓိကနေကြမှာဖြစ်လို့ပါလို့ New York Post သတင်းကဖော်ပြပါတယ်။ Kim Kardashian ရဲ့အဆိုတော့ရေတို့ဟာ2014ခုနှစ်မှာတထက်ခဲ့ကြပြီးတော့မနစ်ကတော့ဘလို့မှညှိနှိုင်းလို့မရလို့ပါဆိုပြီးတော့ Kim Kardashian ကကွဲကြဖို့တရားရုံးမှာရှောင်ထားခဲ့တာဖြစ်ပါတယ်။ကလေးတွေကိုပဲကြောင်းထားမလဲဆိုတာမိဘနှစ်ဦးကြောင့်သဘောတူအောင်ညှိရမှာဖြစ်ပြီးတော့ကလေးတွေကအထက်တန်းကျောင်းမပြီးခင်ဒါမှမဟုတ်အသက်16နှစ်မပြည့်ခင်အမေဖြစ်တဲ့ခင်ရဲ့ Hidden Hills ရက်ွက်အင်းကနေပြီးတော့မိုင်60ကီလိုမီတာ100ကျော်တဲ့အဝေးကိုမပြောင်းရဘူးလည်းလဲသဘောတူညီချက်မှာပါရှိပါတယ်ကလေးတွေရဲ့မွေးနေ့တို့ထူးခြားတဲ့နေ့တို့ဆိုရင်မိဘနှစ်ဦးလုံးပါလို့ရတယ်ဆိုတာလည်းထည့်သွင်းထားပါတယ် Hidden Hill ကအိမ်တစ်လုံးကိုလည်းရေးကခင်ကိုပေးလိုက်ရပြီးတော့ကင်ကကယ်လီဖိုးနီးယားကမာလီဘူးနဲ့ Riverside နောက်ပြီးတော့ Idaho ပြည်နယ်က Harrison မြို့အိမ်တွေကိုလည်းရသွားပါတယ်။ကလေးတွေရဲ့လုံခြုံရေးကျောင်းစီးရေးတက္ကသိုလ်စီးရေးတွေကိုတော့နှစ်ဦးခွဲဝေကြခံရမှာဖြစ်ပါတယ်။အစိုးရရေးကအခုတလောတော်တော်သတင်းမျိုးစုံနဲ့ထွက်နေအောင်ဖြစ်နေတာပါ။စီးပွားရေးကုမ္ပဏီကြီးတွေနဲ့လည်းစာချုပ်တွေရက်တခြားအနုပညာရှင်တွေကိုလည်း social media ပေါ်တက်ပြီးတော့ဟိုရေးတရေးလုပ်ပါတယ်။သူရဲ့ Twitter နဲ့ Instagram စာမျက်နှာတွေကန့်သတ်ခံရပြီးတော့တချို့ post တွေမှာဂျူးစန်းကျင်ရေးစာတွေရေးလို့သူရဲ့ post တွေထုတ်ချခံရပါတယ်။နောက်ပြီးရေးကသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့လူပြူကြီးစိုးရေးအစိုးရဝါဒီ Nick Fuentes တို့နဲ့တွေ့ခဲ့လို့ Republican တွေကတော့မှရှာချပါပါပဲသူရဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုဝေဖန်ခဲ့ကြပါတယ်ရှင
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed
ဒီတက်တော့ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။
မေးသနာကြောတင်ဆက်ပေးထားတဲ့တက်တရောင်သွင်းလွှာစီရင်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုအင်္ဂါမနက်ခင်းအပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့အင်္ဂါမနက်ခင်းအတွက်သတင်းအကြီးအကဲကိုမတ်တန်ကြီးထက်ကပြောပြပေးပါမယ်ရှင
်။မြန်မာအနာပိုင်တွေကသတင်းသမားတွေကိုအကြမ်းဖက်မှုဆွဲချက်တင်နဲ့မဟုတ်မမှန်ဆွဲဆိုထောင်ချနေတာတွေရပ်တန့်ဖို့သတင်းသမားများကာကွယ်ဆောက်ရှောက်ရေးအဖွဲ့ CPJ ကတင်းနှင်းလာနေမှာတောင်းဆိုပါတယ်။မြဝချွန်းပေါ်ခြေဆိုင်အလွတ်သတင်းထောက်ကိုမျိုးဆန်ဆိုကိုအကြမ်းဖက်မှုဆိုင်ရာဆွဲချက်တင်နဲ့ဖျားဖို့အကျဉ်းထောင်တရားရုံးကထောင်ဒဏ်15နှစ်ချမှတ်ခဲ့ပြီးတဲ့နောက်မှာ CPJ ကအခုလိုတောင်းဆိုတာဖြစ်ပါတယ်။ယူကရိန်းနိုင်ငံတဝမ်းမှာတော့တင်းနှင်းလာနေကရုရှားရဲ့မစ်ဆိုင်းဒုံးတွေနဲ့ဒရက်ဆက်ပစ်ခတ်တိုက်ခတ်ခံရကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။အရက်သားတွေဘေးလွတ်ရာတင်းရှောင်နိုင်ရဲ့အတွက်လည်းလေကြောင်းရန်အချက်ပေးခဲ့ရပါတယ်။အီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေက၃ရက်ကြာအထူးထွေသပိတ်ကိုတင်းနှင်းလာနေကဆက်တင်လိုက်ကြပြီးဈေးဆိုင်တွေစီးပွားရေးလုပ်ငန်းတွေကိုဗုဒ္ဓဟူးနေ့အထိပိတ်ထားကြဖို့လည်းတိုက်တွန်းထားပါတယ်။ကတ္တနိုင်ငံမှာချင်းပါတဲ့ကမ္ဘာဖလားဘောလုံးပွဲတင်းနှင်းလာနေပွဲစဉ်တွေမှာဘရာဇီးနဲ့ခရိုအေးရှားအသင်းတို့ကွာတာဖိုင်နယ်တက်သွားပါပြီ။ဘရာဇီးအသင်းကပထမပိုင်း6မိနစ်ကစ4ဂိုးဆက်တိုက်ရခဲ့ပြီးတောင်ကိုရီးယားကဒုတိယပိုင်းချမှာ2ဂိုးရခဲ့တာကြောင့်4ဂိုး2ဂိုးနဲ့အဆုံးသတ်သွားတာဖြစ်ပါတယ်ရှင
်။အင်္ဂါမနေ့သတင်းကြေကျုပ်ကိုမတ်တန်ကြီးထိုက်တင်ဆက်ပေးကြတာဖြစ်ပါတယ်။ဒီနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုရဲမုံဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Daryl Smith တို့ဖြစ်ကြပါတယ်ရှင်။ဒီနေ့မနေ့အတွက်အစီအစဉ်မှုဖြစ်ကျမအီတန်ဆန်ကတာဝန်ယူတင်ဆက်ပေးကြတာဖြစ်ပါတယ်။ VOA စီစဉ်နေကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.